Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းမှာသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2018ခုနှစ်ဩဂုတ်လ17ရက်စနေညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းဒိုမီတာ1925 32 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီညပိုင်းအစီအစဉ်မှုကကျမစုမော်ပါရှင်
။မင်္ဂလာပါခင်ဗျာ။ကျွန်တော်အောင်ပါဒီညပိုင်းအစီအစဉ်တွေကိုနန်းလောင်နဲ့တူကြီးညာပေးတော့မှာပါ။ကုလသမဂ္ဂအတွင်းမှုချုပ်ဟောင်ကော်ဖီအာနန်ကွယ်လွန်သွားတဲ့အတွက်ကဘာသူကဘာသားတွေနဲ့အတူဝမ်းနဲ့ကြေကဲမိပါရဲလို့ကုလအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကပြောကြားလိုက်ပြီးတော့ဒီကုလသမဂ္ဂဌာနချုပ်ရှီယာဒီနယူးယောက်မြို့မှာလည်းပဲအလန်တိုင်ကိုတိုင်တဝဲလွင့်တူထားပါရဲ။ပါကစ္စတန်နိုင်ငံမှာနာမည်ကျော်ခရစ်ကတ်အားကစားသမားအင်မရန်ခန်ဝန်ကြီးချုပ်တဲ့အဖြစ်ဒီကနေ့ကျန်းသက်စာချိန်ဆပါတယ်ဒီလိုထိတ်တန့်အောင်သတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ပါရှင်ဒီညပိုင်းသောတာရှင်နေနားဆင်ရမယ့်ထိတ်တန့်အောင်သတင်းတွေကတော့အသက်80အရွယ်ကုလသမဂ္ဂအတွင်းမှုချုပ်ဟောင်းကိုဖီယာနန်ဒီကနေ့ဆွစ်ဇာလန်နိုင်ငံမှာကွယ်လွန်သွားခဲ့ပါတယ်သူအခုလိုဆုံးပါသွားခဲ့တဲ့အပေါ်မှာမြမအရေးလက်တွဲလုပ်ကိုင်ခဲ့သူတွေကတော့ကြီးမားတဲ့ဆုံးရှုံးမှုအဖြစ်ရှုမြင်ကြပါတယ
်ဒီလောက်ဒီတို့လေးပါဒီလိုပေါ့ခွဲခွာသွားမယ်လို့လည်းမထင်ခဲ့ဘူးပေါ့နော်။အဲမြန်မာနိုင်ငံကတည်းကတော့ကဘာပြည့်စုအများကြီးဒီအကျိုးဆောင်နေပါတယ်။ဒီပဲသူရှင်နဲ့ခစ်ခဲ့တယ်ဆို
တော့မြန်မာနိုင်ငံကုလယုံကဦးဝေးဝင်းဖြစ်ပါတယ်ရှင်။ဒီသတင်းနောက်ပိုင်းအပြည့်အစုံနားဆင်ရပါမယ်။နောက်လောင်းအိုမှာရေကာတာကြီးကျိုးသွားတဲ့အတွက်ဒီလိုအဖြစ်ဆိုးကြီးကအနာဂတ်ရေအားလျှက်စစ်စီမံကိန်းတွေနဲ့ပတ်သက်ပြီးတော့ဘလို့များပြောင်းလဲမှုတွေဖြစ်နိုင်ပါသလဲဆိုတဲ့သတင်းလွှာနဲ့အတူစနေညတိုင်းတင်ဆက်ပေးနေကြမြန်မာတခွင်အစီအစဉ်စနေညဒဲလီလိုက်အစီအစဉ်တို့ကိုလည်းနားဆင်ရဖို့ရှိပါတယ်။အခုရေဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုအောင်အောင်နဲ့နန်းလောင်တို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင
်ကုလသမဂ္ဂအတွင်းမှုချုပ်ဟောင်းကော်ဖီအာနန်ဒီကနေ့စနေနေ့မနေ့ဆော့ပိုင်းမှာဆွစ်ဇာလန်နိုင်ငံဘန်မြူကဆေးရုံမှာကွယ်လွန်သွားခဲ့ပါတယ်သူကွယ်လွန်ချိန်မှာဇနီးနာနီနဲ့သားသမီးတွေဖြစ်ကြတဲ့အမ်မာကိုဂျိုနဲ့နီနာတို့လည်းအနားမှာရှိနေခဲ့ပါတယ်ကွယ်လွန်ချိန်မှာအသက်80အရွယ်ရှိပြီဖြစ်တဲ့ Mr. Kofi Annan ဟာ1938ခုနှစ်မှာဂါနာနိုင်ငံမှာမွေးဖွားခဲ့ပြီး1998ခုနှစ်ဇန်နဝါရီလကနေ2006ခုနှစ်အထိဒီကုလသမဂ္ဂရဲ့9ရောက်မြောက်အတွင်းမှုချုပ်အဖြစ်တာဝန်ထမ်းဆောင်ခဲ့သူပါ။သူဟာ2001ခုနှစ်ငင်းငယ်နိုဘယ်ဆုရှင်လည်းဖြစ်ပြီးတော့သူ့ရဲ့ငင်းငယ်နဲ့သိမ့်မေးဆောင်ရွက်မှုတွေကြောင့်ကမ္ဘာကလေးစားသူဖြစ်ပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်တာဝန်ထမ်းဆောင်ပြီးမှ Mr. Annan ဟာ Kofi Annan Foundation ဥက္ကဋ္ဌအဖြစ်နဲ့ရောတောင်အာဖရိကသမ္မတဟောင်းနယ်ဆန်မန်ဒဲလာတီထောင်တဲ့ The Elders အဖွဲ့ဥက္ကဋ္ဌဖြစ်တဲ့ကမ္ဘာညီညွတ်ရေးအတွက်ဆောင်ရွက်ခဲ့ပါသေးတယ်။ကုလသူကွယ်လွန်တဲ့အတွက်ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကလည်းမစ္စကိုဖီအာနန်ဟာကမ္ဘာကြီးတာယာလှပဖို့စွမ်းဆောင်သူဖြစ်တာကြောင့်သူကွယ်လွန်တဲ့အတွက်ကမ္ဘာသူကမ္ဘာသားတွေနဲ့အတူဝမ်းနဲ့ကြေကွဲမိပါတယ်လို့ Twitter မှာရေးသားပါတယ်။နယူးယောက်မှာရှိတဲ့ကုလသမဂ္ဂဌာနချုပ်မှာလည်းဝမ်းနဲ့ကြောင်းပြသတဲ့အနေနဲ့အလံကိုတိုင်တိုးဝဲလွင့်ထူပါတယ်။အနောက်အာဖရိကနိုင်ငံဂါနာသမရနန်နာအခုဖို့အဒူကလည်းကမ္ဘာထိပ်တန်းတတ်တမန်တူဖြစ်လာတဲ့မစ္စတာအာနန်ကွယ်လွန်သွားတာကြောင့်ဝန်ထမ်းချင်းအထိမ့်အနေနဲ့နိုင်ငံတော်သတင်းတပတ်ကြအလန်ကိုတိုင်တဝဲလွင့်ထူသွားမယ်လို့ပြောပါတယ်မစ္စတာအာနန်ဟာ2016စက်တင်ဘာလမှာဖွဲ့စည်းလိုက်တဲ့ဒီရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ကိုဥဆောင်ဥရပြုသူလည်းဖြစ်ပါတယ်ခင်ဗျာ
ပါကစ္စတန် PTI ပါတီကောင်ဆောင်နာမည်ကျော်ခရစ်ကတ်အားကစားသမားအီမရာခန်ဟာဒီကနေ့ပါကစ္စတန်ဝန်ကြီးချုပ်အဖြစ်ကျန်းသစ္စာကြေညာပါတယ်။ပါကစ္စတန်နိုင်ငံအပေါ်သစ္စာဆောင်တင်မှဖြစ်ကြောင်းနဲ့သူ့အနေနဲ့တာဝန်တွေကိုယူသားစွာထမ်းရွက်သွားမှာဖြစ်တယ်လို့ပါကစ္စတန်အချုပ်အခြာညှိနှိုင်းရင်းနဲ့ဖွံ့ဖြိုးတိုးတက်ရေးကိုရှေ့ရှုဆောင်ရွက်မှာဖြစ်ကြောင်းအစ္စလာမဘတ်မှာကျင်းပတဲ့ကျန်းသစ္စာကြေညာဆိုတဲ့အခမ်းအနားတွင်ဝန်ကြီးချုပ်ခန်းကကတိပေးပြောကြားသွားပါတယ်။ပါကစ္စတန်လွှတ်တော်ကနေတောက်ကြားနေမှာခန်းကိုဝန်ကြီးချုပ်အဖြစ်တင်မြှောက်လိုက်တာပါ။အနှစ်80အတွင်းပဋိပက္ခရေးစစ်ဖက်ကဝင်ရောက်ဆွဲဖက်လေးရှိတဲ့အစင်လာကနေခွဲထွက်ပြီးတော့တဟာဒုတိယအကြိမ်မြောက်ဒီမိုကရေစီနှိမ့်လန့်ကြငင်းငင်းချင်းချင်းနဲ့အာဏာလွှဲပြောင်းယူနိုင်ခဲ့တာလည်းဖြစ်ပါတယ်အသက်65နှစ်အရွယ်ခန်းဟာအောက်လွတ်တော်က290မဲထဲက186မဲရရှိခဲ့တာဖြစ်ပြီးသူ့ရဲ့ပြိုင်ဖက်ပါကစ္စတန်မွတ်စလင်အဖွဲ့ချုပ် MPL ကရှာဘပ်ဆရီဖ်က96မဲသာရရှိခဲ့တာပါအတိုက်ခံကိုယ်စားလောင်းဟာလက်ဆောင်မှုနဲ့ထောင်နဲ့ဆယ်နှစ်ချမှတ်ခံရတဲ့ဝန်ကြီးချုပ်အဖြစ်သုံးငင်ရွေးချယ်ခံထားရဘူးသူနဝရှာရီယက်ညီကိုတော်ဆက်သူဖြစ်ပါတယ်အမေရိကန်နဲ့ဆက်ဆံရေးဆိုးဝါးအချိန်မှာပါကစ္စတန်ဝန်ကြီးချုပ်တည်ဖြစ်လာတဲ့ခန်းအနေနဲ့အကြီးမားဆုံးရင်ဆိုင်ရမယ့်ပြဿနာကစစ်ပွဲရေးကိစ္စဖြစ်တယ်လို့စစ်ပွဲတွေဖြစ်ပေါ်နေတဲ့အိန္ဒိယအာဖဂန်နစ္စတန်နိုင်ငံကပဋိပက္ခတွေကလည်းဒေသရင်းလုံခြုံရေးအတွက်စိန်ခေါ်မှုတည်ရဖြစ်နေပါတယ်
။သမ္မတဒေါ်နယ်ထရန့်ကသူ့ဘော်တိုက်ခိုက်ပြည်သူတွေကိုနိုင်ငံတော်အဆင့်လုံခြုံရေးအရယုံကြည်စိတ်ချသူတွေစီးရင်ကနေပယ်ဖျက်နေတာကြောင့်အမေရိကန်ထောက်လှမ်းရေးအတိုင်းဝမ်းနဲ့အိမ်မီရောကြားတင်းမာမှုတွေပိုးပြီးတော့ကြီးထွားလာနေပါတယ်။ လက်ရှိတရားရေးဝန်ကြီးဌာနကအရာရှိ Bruce Ogle ဒီယုံကြည်စိတ်ချရသူများစီရင်ကနေပယ်ဖျက်ဖို့သမ္မတ Trump ကအစီအစဉ်ရှိတဲ့အကြောင်းမနေ့ကပြောလိုက်ပါတယ် Bruce Ogle ဟာစိတ်ပျက်ဖို့ကောင်းတဲ့သူသူ့ကိုတန်တရားရှိတဲ့မြင်မြန်ဖယ်ပြစ်မှဖြစ်မယ်လို့လဲသမ္မတ Trump ကတနင်္လာတွေကိုပြောပါတယ်နိုင်ငံတော်အဆင့်လုံခြုံရေးအရာယုံကြည်စိတ်ချသူများစီရင်ကနေပယ်ဖျက်မဲ့သူကိုဦးထဲမှာ Bruce Ogle တို့အပါဝင်ဖြစ်တယ်လို့အင်မီရော်ကအခုသတင်းပတ်အစောပိုင်းတုန်းကပြောဆိုထားတာပါပေးပြမဲ့သူစင်းနေတဲ့မှာလက်ရှိတာဝန်ထမ်းဆောင်နေတဲ့သူတွေကဒီအရင်သမ္မတဥပမာလက်ထက်မှာအစိုးရအရာရှိအဖြစ်တာဝန်ထမ်းဆောင်ခဲ့သူတွေရောပါဝင်ပါတယ်။ Bruce Ogle ဟာ2016သမ္မတရွေးကောက်ပွဲမှာရုရှားတွေဝင်နှောက်ခဲ့တဲ့ဆိုတဲ့ကိစ္စကိုစွန့်စင်းစစ်ဆေးနေတဲ့အထူးအကြံပေး Robert Mueller နဲ့လည်းဆက်ဆံနေသူတူဖြစ်တယ်လို့ဒီ Trump ကပြောပါတယ်။ CIA American ဗဟိုထောက်လှမ်းရေးအဖွဲ့ရဲ့ညွှန်ကြားရေးမှူးဟောင်းJohn Brennan ကိုလည်းဒီနိုင်ငံတော်အဆင့်လုံခြုံရေးအရာယုံကြည်စိတ်ချသူများစီရင်ကနေ Trump ကဒီမကြသေးခင်ရက်ပိုင်းကပဲပယ်ဖျက်ခဲ့ပါတယ်ခင်ဗျာ
။ကိုလံဘီယာနိုင်ငံကိုထွက်ပြေးတိမ်းရှောင်လာတဲ့သိန်းနဲ့ချီတဲ့ Venezuela နိုင်ငံသားတွေကိုစေကုသပေးဖို့အတွက်ကျန်းမာရေးဝန်ဆောင်မှုပေးနိုင်တဲ့ရေတပ်ရေရင်တစီကို American ပြည်ထောင်စုကဆေးလုပ်ဖို့ရှိနေပါတယ်။ကကွယ်ရေးဝန်ကြီး Jim Mattis ကကိုလံဘီယာနိုင်ငံကနေ Washington ကိုပြန်လာမှသတင်းထောက်တွေကိုအဲ့ဒီအစီအစဉ်နဲ့ပတ်သက်ပြီးတော့ပြောလိုက်တာပါ။ USNS Comfort တင်မောကိုရေတပ်အခြေစိုက်စစ်ခန်းရှိတဲ့ Norfolk မြို့ Virginia ပြည်နယ်ကနေဆေးလုပ်မှာဖြစ်ကြောင်းဝန်ကြီး Mattis ကပြောပေမဲ့အစီအစဉ်အသေးစိတ်ကိုတော့ပြောမသွားပါဘူး။အခုလိုရေတပ်ဆေးရုံရေရင်ပို့မဲ့အစီအစဉ်ပေါ်ကိုလံဘီယာနိုင်ငံကလည်းဝန်သာကြိုဆိုကြောင်းနဲ့ဒီအစီအစဉ်ဟာလူသားချင်းစာနာထောက်ထားတဲ့အစီအစဉ်အနေနဲ့ဆောင်ရွက်တာဖြစ်ပြီးစစ်သားတွေဆေးလွတ်တာမဟုတ်ပဲဆရာဝန်တွေဆေးလွတ်တာဖြစ်တယ်လို့ Mattis ကပြောပါတယ်။ကိုလံဘီယာသမ္မတအဗန်ဒကီနဲ့ရောကကွေရေးဝန်ကြီးနဲ့တောက်ချာနေကတွေ့ဆုံစဉ်မှာဆေးရုံတင်မောကိုပဲစိတ်ကမှဆက်ကပ်ပြီးတော့စေကူတာပေးမလဲဆိုတာကိုလည်းဆွေးနွေးခဲ့တယ်လို့ဝန်ကြီးဂျင်မက်ဒစ်ကပြောပါတယ်
ဒီ American တန်ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
ဒီနေ့ညဘက်သတင်းတွေကို VOA ကနေဆက်လက်ကြီးညာနေပါရခင်ဗျာ။ရခိုင်ပြည်နယ်ကရိုဟင်ဂျာမွတ်စလင်တွေနဲ့ကချင်နဲ့ရှမ်းပြည်နယ်တွေကလူနည်းစုတိုင်းရင်းသားတွေပေါ်ဆိုးရွားတဲ့လူခွေချုပ်ဖောက်မှုတွေကျွလွန်နေဆိုတဲ့ဆွဆွချက်နဲ့မြန်မာတပ်မတော်ကအရာရှိကြီး3ဦးနဲ့နေကြောင်တက်ကအရာရှိကြီးတို့အပြင်တပ်မ69နဲ့တပ်မ33တို့ကတပ်ဖွဲ့ဝင်တွေကိုအမေရိကန်ပြည်ထောင်စုကတန်ခတ်ရေးယူလိုက်ပါတယ်။မြန်မာလူမျိုးရေးတပ်ဖွဲ့တွေကလူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှုလူစုဝေးလိုက်တပ်ဖြတ်မှုလိမ်မိုင်းစော်ကားမှုဥပဒေမဲ့တပ်ဖြတ်မှုတွေနဲ့တခြားဆိုးရွားတဲ့လူခွေချုပ်ဖောက်မှုတွေကိုဒီမြန်မာတဝန်းကလူနည်းစုတိုင်းရင်းသားတွေအပေါ်ကျွလွန်ခဲ့ပါတယ်။အဲ့လောက်ကြီးမားတဲ့ဘေးဒုက္ခခံစားရမှုတွေအတွက်တာဝန်ရှိသူတွေကိုယ့်လို့ရက်ကိုတာဝန်ယူစေရေးအမေရိကန်အစိုးရရဲ့ဒီမဟာဗျူဟာအနေနဲ့ဒီကျွလွန်ခဲ့တဲ့တပ်ဖွဲ့နဲ့ခေါင်းဆောင်တွေကိုဒီဗန္ဒာရေးဌာနကတက်ခဲ့အရေးယူတာဖြစ်တယ်လို့အမေရိကန်ဗန္ဒာရေးဌာနအကြံဖက်ဝါဒရေးရာနဲ့ဗန္ဒာငွေကြေးပိုင်းစုံစမ်းထောက်လှမ်းမှုရေးရာအငြေရန်ဝန်ကြီးစစ်ကဲမန္တလေးကဒီတန်ခတ်ရေးယူမှုကိုထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။မနေ့ကထုတ်ပြန်တဲ့ဒီကြေညာချက်မှာဒီအခုလိုအရေးယူတန်ခတ်မှုနဲ့ပတ်သက်ပြီးတော့ဒီဝါရှင်တန် DC မှာရှိတဲ့မြန်မာတန်ယုံကကြေညာချက်ထုတ်တုံ့ပြန်ရမှာတော့ဒီတန်ခတ်ရေးယူမှုချမှတ်တာကိုသိရှိတဲ့အကြောင်းမြန်မာနဲ့အမေရိကန်နိုင်ငံကြားနီးကပ်စွာပူးပေါင်းစွာဆောင်ရွက်နေတဲ့အပြင်နိုင်ငံတော်ဝန်တည်ငင်အေဂျင်စီနဲ့တရားဥပဒေစိုးမိုးရေးကိုအလေးထားဆောင်ရွက်နေကြောင်းနဲ့ဥပဒေချိုးဖောက်သူတွေကိုလည်းဥပဒေနဲ့အညီအရေးယူမယ်ဆိုပြီးတော့ဖော်ပြထားပါတယ်။တောက်ကြနေမှာပဲရိုဟင်ဂျာတွေကိုကူညီပံ့ပိုးရေးနဲ့ဒီကျူးလွန်ထားတဲ့တပ်ဖြတ်မှုတွေအတွက်တာဝန်ရှိသူတွေကိုလို့ရက်ကိုတာဝန်ခံမှုရှိစေရေးအမေရိကန်ဆိုရအနေနဲ့နောက်ထပ်အရေးယူလှုပ်ဆောင်ဖို့အမေရိကန်နိုင်ငံရေးပါတီကြီး2ရက်ကအထက်လွှတ်တော်အမှတ်18ရောက်ကနိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုစီကိုလိမ့်မှုပြီးတော့စာရေးသားတိုက်တွန်းခဲ့ပါသေးတယ်ခင်ဗျာ
တရုတ်သမ္မတရှီဂျင်ပင်ဟာမြောက်ကိုရီးယားကောင်ဆောင်ကင်ဂျုံအွန်ရဲ့ဖိတ်ကြားချက်အရလာမယ့်လကိုပြုံးလာမယ့်လမှာပြုံယန်းကိုတွားရောက်ဖို့ရှိပါတယ်မြောက်ကိုရီးယားနိုင်ငံတည်ထောင်တဲ့အနည်း90ပြည့်အခမ်းအနားကိုတက်ရောက်ဖို့တွားရောက်မှာဖြစ်တယ်လို့စင်ကာပူနိုင်ငံထုတ် The Straits Time သတင်းစာမှာဖော်ပြပါတယ်တဟာ2012ခုနှစ်မှာသမ္မတတာဝန်စတင်ထမ်းဆောင်ခဲ့တဲ့သမ္မတရှီရဲ့ပထမဆုံးမြောက်ကိုရီးယားနိုင်ငံခီးစဉ်ဖြစ်လာမှာပါလွန်ခဲ့တဲ့13နှစ် 2005 ခုနှစ်တုန်းကတော့တရုတ်သမ္မတဟောင်းဟူဂျင်းတောင်မြောက်ကိုရီးယားကိုနောက်ဆုံးတွားရောက်ခဲ့တယ်လို့ဒီကနေ့ထုတ်သတင်းစာမှာဖော်ပြပါရယ်ဒီလိုအလဲပတ်သွားမဲ့တင်ပင်ခဲ့ရတယ်လဲဆိုတာကိုတော့ The Straits Time သတင်းစာကဖော်ပြခြင်းမရှိသလိုတရုတ်နိုင်ငံခြားရေးဌာနကိုဆက်သွယ်ရမှာလဲမှတ်ချက်ပေးဖြေကြားခြင်းမရှိပါဘူးမြောက်ကိုရီးယားတည်ထောင်တဲ့အနည်း90ပြည့်အခမ်းအနားကိုလာမယ့်စက်တင်ဘာလ9ရက်နေ့မှာကျင်းပဖို့ရှိနေပြီးသမ္မတရှီရဲ့ခီးစဉ်ဟာနောက်ဆုံးအချိန်ရောက်မှပြောင်းလဲသွားတာမျိုးဖြစ်နိုင်သေးတယ်လို့ The Straits Time ကပြောပါရယ်တရုတ်နိုင်ငံဟာမြောက်ကိုရီးယားအတွက်အရေးပါဆုံးကုန်သွယ်ပေးနိုင်ငံဖြစ်သလိုတရုတ်နိုင်ငံကိုလည်းမြောက်ကိုရီးယားကောင်ဆောင်ကင်ဖက်ကဒီနှစ်အတွင်း3ချိန်တွားရောက်လက်ပတ်ခဲ့ပြီးပါပြီအဲ့ဒီခီးစဉ်တွေအတွင်းနိုင်ငံခြားစီးပွားရေး ရာပူပေါင်းဆောင်ရွက်ကိစ္စရပ်တွေကိုဆွေးနွေးခဲ့ကြပါတယ်
။အိန္ဒိယနိုင်ငံတောင်ပိုင်းကာရာလာပြည်နယ်မှာပြီးခဲ့တဲ့ဆယ်ရက်အတွင်းမိုးသက်ထန်စွာရွာသွန်းတာကြောင့်ရာစုနှစ်တစ်ခုအတွင်းအဆိုးဆုံးဖြစ်တဲ့ရေကြီးရေလျှံမှုတွေနဲ့ရင်ဆိုင်နေရပါတယ်။အခုလိုရေပေးကြောင်ကြီးကျယ်ပျက်စီးသွားတဲ့မြို့တွေရွာတွေကိုဝန်ကြီးချုပ်နရင်ဒရာမိုဒီလက်ပတ်ကြီးရှိစစ်ဆေးပြီးတဲ့နောက်အရေးပေါ်အကူအညီရန်ပုံငွေတန်း86ပေးလိုက်ပါတယ်။ကဘာလဲကြီးသွားပြီးအလားများတဲ့ဒီဒေတာတွေကမြစ်တွေတာတမန်တွေနဲ့တောက်သုံးရေလောင်ကန်တွေလည်းရေတွေရှန်သွားခဲ့ပါတယ်။စံချင်တင်အောင်ရွာသွန်းခဲ့တဲ့မိုးကြောင့်ဒီလမ်းမကြီးတွေအိမ်တွေလည်းရေမြုပ်နေပြီးတော့လူပေါင်း2,000ကျော်လို့လဲကဲကျေးရေးခန့်တွေမှာခိုလုံနေရပါတယ်။ဒီကနေ့မနက်ပိုင်းမှာပဲဒေတာတွေနေရာတချို့မှာမိုးသီးထန်စွာရွာသွန်းလာတဲ့အတွက်ရေပေးတဲ့ဧရိယာပူကျလာသလိုကဲကျေးရေးအဖွဲ့တွေလည်းဆေးလွတ်ဖို့နှောင့်နှေးနေရပါတယ်။ရေလိုရာအင်ကောင်မှုပေါ်တက်နေကြတဲ့ကြေးရွာနေလူတွေရဲ့အကူအညီတောင်းတွေကိုလည်းအဆက်မပြတ်ဒီဝင်လာနေပါတယ်။အခုလိုမိုးများနေတာကြောင့်လူပေါင်း165ဦးထက်မနည်းသေဆုံးခဲ့ပြီးဖြစ်တယ်လို့ဒီလွန်ခဲ့တဲ့3လမိုးရွာသည်စတင်ချိန်ကစလို့အခုချိန်ထိရေပေးကြောင်သေဆုံးသူစုစုပေါင်း324ဦးထိရှိသွားပြီလို့တာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ
။ရှီမင်းနိုင်ငံမှာစော်ရီဦးဆောင်တဲ့ညမောင်တပ်ဖွဲ့ရဲ့လက်တတော်လေးချောင်းထိုးစစ်ကြောင့်ဈေးထဲမှာဖြတ်သွားတဲ့ကျောင်းသားတွေပါတဲ့ဘတ်စ်ကားတစ်စင်းထိမှန်ပြီးကလေး40အပါအဝင်လူပေါင်း52ဦးသေဆုံးခဲ့ရတဲ့တိုက်ခိုက်မှုမှာအမေရိကန်လုတ်စစ်လက်နက်တွေအသုံးပြုခဲ့တယ်လို့လက်နက်အရေးကျွမ်းကျင်သူတွေကကိုးကားပြီးတော့ CNN သတင်းဌာနကပြောပါတယ်။တိုက်ခိုက်မှုဖြစ်ပြီးရယူထားတဲ့တပ်ပုံတွေထဲမှာတွေ့ရတဲ့ခြုံထက်တဲ့ PC အပိုင်းအစားတစ်ခုကိုကြည့်ပြီးလက်နက်အရေးကျွမ်းကျင်သူတွေကအဲဒီလိုပြောဆိုကြောင်း CNN သတင်းဌာနကတောက်ကြားနေမှာပြောဆိုသွားတာပါ။အဲဒီကွက်ပစ္စည်းပေါ်မှာပါတဲ့နံပါတ်အရဒီဘုံဟာကမ္ဘာမှာလက်နက်နဲ့ချက်တိုက်လေရင်အကြီးကျယ်ထုတ်လုပ်တဲ့အမေရိကန်ကုမ္ပဏီဖြစ်တဲ့ Lockheed Martin ကထုတ်လုပ်တာဖြစ်တယ်လို့ပြောပါတယ် Direct from Washington The Voice
of America The VOA စနေညအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုကိုအောင်အောင်နဲ့နန်းလောင်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်VOA ကနေအခုထုတ်လွှင့်နေတဲ့ Radio Season တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်တည်း VOA ရဲ့ website စာမျက်နှာဖြစ်တဲ့ bamis.voanews.com နဲ့ VOA မြန်မာပိုင်းရဲ့ Facebook လူမှုကွန်ရက်စာမျက်နှာမှာတပြိုင်တည်းထုတ်လွှင့်ပေးနေတာမို့အချိန်နဲ့တပြည်းညီနားဆင်နိုင်ကြပါရှင်။အခုအရင်ဦးဆုံးထိတ်တန့်ရောက်သတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးကြပါရယ်။ကုလသမဂ္ဂအတွင်းမှုချုပ်ဟောင်းကိုဖီအာနန်ဟာဒီကနေ့ဆွစ်ဇာလန်နိုင်ငံမှာကွယ်လွန်သွားခဲ့ပြီးဖြစ်ပါရယ်။ကုလသမဂ္ဂရဲ့80မြောက်အတွင်းမှုချုပ်ဖြစ်တာဝန်ထမ်းဆောင်ခဲ့သူအသက်80အရွယ်ကိုဖီအာနန်ဟာနိုင်ငံတကာကမြန်မာနိုင်ငံနဲ့ပတ်သက်ပြီးအာရုံစိုက်နေတဲ့အရေးတစ်ခုဖြစ်တဲ့ရခိုင်ပြည်နယ်ပဋိပက္ခဖြေရှင်ရေးရခိုင်ပြည်နယ်ကော်မရှင်ကိုဦးဆောင်သူလည်းဖြစ်ပါတယ်။ငြိမ်းချမ်းရေးနိုဘယ်ဆုရှင်လည်းဖြစ်တဲ့ကိုဖီအာနန်အခုလိုဆုံးပါသွားတဲ့အပေါ်မှာတော့သူနဲ့အတူမြန်မာအရေးလက်တွဲလုပ်ကိုင်ခဲ့သူတွေကကြီးမားတဲ့ဆုံးရှုံးမှုဖြစ်ရှုမြင်ကြပါတယ်။သူတို့ရဲ့ခံစားချက်အမြင်အမျိုးမျိုးကိုစုစည်းတင်ပြထားတာနားဆင်ပါရှင်။ကုလသမဂ္ဂတွင်မှုချုပ်ဟောင်းကိုဖီအာနန်ဟာ2012ခုနှစ်ငြိမ်းချမ်းရေးနိုဘယ်ဆုရှင်ဖြစ်ပြီးတော့သူ့ရဲ့ငြိမ်းချမ်းရေးနဲ့သိမြတ်ရေးဆောင်ရွက်မှုတွေကြောင့်ကမ္ဘာကလေးစားရသူဖြစ်ပါတယ်။သူဟာ2016စက်တင်ဘာလမှာတော့နိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကိုယ်တိုင်ဖွဲ့စည်းလိုက်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ကိုဥက္ကဋ္ဌဖြစ်တာဝန်ယူခဲ့သူလည်းဖြစ်ပါတယ်။ရခိုင်ပြည်နယ်အရေးကိုဖီအာနန်ရဲ့ဥဆောင်အကြံပေးမှုတွေကိုအကောင့်ထည့်ဖော်၍ဆောင်ရွက်နေသူဖြစ်တဲ့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရချထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးကတော့အခုလိုကိုဖီအာနန်ကွယ်လွန်တဲ့သတင်းကြားရတဲ့မှာမြန်မာနိုင်ငံအတွက်ကြီးမားတဲ့ဆုံးရှုံးမှုတစ်ခုဖြစ်ရှုမြင်ပါတယ
်။ကျန်ထွက်ချက်တွေကရပြဿနာဖြစ်ခဲ့တဲ့ရခိုင်ပြည်နယ်တစ်ခုလုံးရဲ့ဒီဝင်အေးချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေးကိုအဓိကအကြံပြုခဲ့တာဖြစ်ပါတယ်ဒါဒီအကုန်လုံးပါလေ။ဆိုတော့ဒါရင်းနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒါတွေကိုဒီချက်ချင်းကြိုးရှိနိုင်မယ်ကျွန်တော်နိုင်ငံအတွက်ကြိုးရှိမယ့်ဟာတွေကျွန်တော်နိုင်ငံမှာရှိတဲ့လက်ရှိဥပဒေတွေနဲ့တော့တိုက်ညီမယ့်ဟာတွေဒါတွေကိုကျွန်တော်အကုန်လုံးတက်နိုင်ဖို့ကောင်းတဲ့ဖော်ခဲ့တယ်။ဆက်ပြောလဲကျွန်တော်ဒီဝင်အေးချမ်းနဲ့ဖွံ့ဖြိုးတိုးတက်ရေးကိုဆက်လက်ဆောင်ရွက်သွားမှာအဲ့တော့ဒါကြီးပြီဒီကံပြည့်တဲ့မှာဥဆောင်ပေးခဲ့တဲ့သူတယောက်ဖြစ်တဲ့အတွက်ကြောင့်မျိုးပြဆိုင်ကူပြန်နဲ့စုံနာနဲ့ပတ်သက်ပြီးတော့ကျွန်တော်စိတ်မကောင်းဖြစ်တယ်။ဘာလို့လဲဆိုတော့ तू ကဟိုနိုင်ငံတကာမှာเนาะအများကြီးအကျိုးပြုနိုင်တဲ့ပုဂ္ဂိုလ်တယောက်ဖြစ်တယ်ပေါ့နော်။ဒါကြောင့်ကျွန်တော်တို့အနေနဲ့တော့စိတ်မကောင်းဖြစ်မိပါတယ်။ကျွန်တော်တို့ဒုက္ခဆင်လာရခြင်းเนาะကောင်းမှုပြုလုပ်ခဲ့တဲ့လူကကောင်းတဲ့အနာဂတ်ရရှိမှာဖြစ်ပါတယ်။ကျွန်တော်တို့အနေနဲ့ကတော့စုမကောင်းတောင်းပြီးတယ်ပေါ့နော်။ကောင်းမှုနဲ့ဘဝမှာရရှိပါစေ။
မြန်မာနိုင်ငံကုလသမဂ္ဂရန်ကုန်ရုံးရဲ့ပြန်ကြားရေးတာဝန်ခံဦးအေးဝင်းကတော့ကုလသမဂ္ဂအတွင်းမှုချုပ်ဟောင်းကိုဖီအာနန်နဲ့အတူမြန်မာပြည်တွင်းကခီးစဉ်တိုင်းအတူလိုက်ပါခဲ့သူဖြစ်ပါတယ်။ကိုဖီအာနန်အခုလိုရုတ်တရက်ဆုံးပါသွားတဲ့သတင်းကိုကြားရတော့သူတော်တော်လေးအံ့ဩသင့်ပြီးစိတ်မကောင်းဖြစ်ရတာပါ
။ယုံတော်မယုံနိုင်ဘူးလေ။ယုံတော်မယုံနိုင်ဘူးလေ။ဘာလို့လဲဆိုတော့တလောကပဲဟာမြန်မာနိုင်ငံတော့ကိုတူတာတော့လာတော့ပြီးအဲ့ဒီကောင်လည်းတွေ့လိုက်ရတယ်။ဟိုသူနဲ့လည်းဟိုစကားပြောလိုက်ရတယ်။ဆိုတော့ဒီလောက်ကျေတူတူလေးပါဒီလိုဘောခွဲခွာသွားမယ်လို့လည်းမထင်ခဲ့ဘူးပေါ့နော်။အဲမြန်မာနိုင်ငံတဲ့ဘောကကဘာပြသူအများကြီးဒီအကျိုးဆောင်နေပါလေ။လူပဲသူရှင်နဲ့ဖြစ်ခဲ့တယ်ဆိုတော့ပြီးရတယ်။မြန်မာနိုင်ငံတဲ့ဘောကကဘာပြပါဖို့ရှင်ယူဖို့ရှင်ယူပါဟိုပြဿနာကတည်းကဖို့ရှင်ယူပါ
မြန်မာနိုင်ငံရေးလူခွင့်ရေးငြိမ်းချမ်းရေးကိုဒီဇိုင်းမမဆောင်ရွက်ခဲ့သူနိုဘယ်ငြိမ်းချမ်းရေးဆုရှင်ကိုဖီအနန်ကွယ်လွန်ခဲ့ရတဲ့အပေါ်ငြိမ်းချမ်းရေးအတွက်ဆုံးရှုံးမှုတစ်ခုအဖြစ်မြန်မာလူခွင့်ရေးလှုပ်ရှားသူတဦးဖြစ်တဲ့ညီမချင်းမြန်မာရဲ့ဒါရိုက်တာဦးအောင်မျိုးမင်းကယူဆပါတယ်
။ကိုဖီအနန်ဆုံးသွားတာကိုကျွန်တော်ကြားတဲ့အခါမှာစိတ်မကောင်းဖြစ်မိပါတယ်။ဘာကြောင့်လဲဆိုတော့သူ့အနေနဲ့ကုလသမဂ္ဂမှာနှစ်ချိန်တိုင်တိုင်အထွေအထွေမှုချုပ်ဖြစ်တာဝန်ထမ်းဆောင်ခဲ့တယ်လို့ကပ္ပငြိမ်းချမ်းရေးနိုဘယ်ဆုပိုင်ရှင်လည်းဖြစ်တယ်။အထူးဖြင့်ကုလသမဂ္ဂနဲ့ပတ်သက်ပြီးပြုပြင်ပြောင်းလဲရေးမှာတကယ့်ကိုအားကျွမ်းတဲ့လုပ်ခဲ့တဲ့2006ခုနှစ်ပါဝင်ရင်ကျွန်တော်ပြန်မသတိရပါတယ်အထူးသဖြင့်ကုလသမဂ္ဂကိုလူခွင့်ရေးကော်မရှင်ကနေလူခွင့်ရေးကောင်စီကိုပြောင်းမှုအတွက်တကယ့်အဓိကထွန်းထွန်းတိုက်တိုက်နဲ့လှုပ်ဆောင်ခဲ့တဲ့အထက်မှာသူလည်းပါပါတယ်သူ့ရဲ့လှုပ်ဆောင်မှုကမှတ်ချက်တင်ဖန်ထိခဲ့ပါတယ်ဒါမြန်မာပြည်ရေးနေရတာသူကိုဖီအန်နန်ကော်မရှင်ကိုဖီအန်နန်ကော်မရှင်လို့တော့လူရီယာပြောကြပါလားမြန်မာနိုင်ငံရဲ့ဒီဖြစ်ပျက်နေတဲ့ရခိုင်ပြည်နယ်အရေးနဲ့ပတ်သက်ပြီးတော့သူ့အနေနဲ့မြန်မာပြည်ကိုမကြာခဏလာရောက်ပြီးလည်လာခဲ့တာတွေတော်ကသူ့ရဲ့တင်ပြချက်တွေကိုအကောင့်ထည့်ဖော်ဖို့အတွက်အစိုးရကိုယ်တိုင်ကဒါတွေကိုလေးစားလိုက်နာခဲ့တာကြည့်မယ်ဆိုရင်တော့မြန်မာပြည်အရေးကိုလည်းသူ့အနေနဲ့စိတ်ဝင်စားပြီးလှုပ်ဆောင်ခဲ့တယ်အခုချိန်အထိမြန်မာပြည်အရေးနဲ့ပတ်သက်ပြီးတော့သူ့အနေနဲ့သက်ဆွမ်းတဲ့အချိန်အထိကိုသူကြိုးပမ်းလှုပ်ဆောင်ခဲ့တာမြန်မာပြည်ရဲ့လူခွေနဲ့ကျွန်တော်နိုင်ငံတကာဆက်ဆက်တဲ့နေရာမှာသူပါဝင်ပါတယ်။အဲတော့မြန်မာပြည်အရေးကိုလှုပ်ဆောင်ခဲ့တဲ့တူတူမြန်မာပြည်သူတယောက်အနေနဲ့ကောလူခွေရေးနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂပုံမှန်အားကောင်းလှုပ်ဆောင်ခဲ့တဲ့သူအတွက်ကိုလူခွေရေးလှုပ်ရှားသူတူအနေနဲ့ကျွန်တော်အနေနဲ့ဝမ်းနည်းတဲ့အကြောင်းပြောကြားလိုပါတယ်
။မြန်မာနိုင်ငံအရေးဆောင်ရွက်ခဲ့သူကုလသမဂ္ဂအတွင်းမှုချုပ်ဟောင်းကိုဖီအန်နန်ကွယ်လွန်ခဲ့ရတဲ့အပေါ်ကချင်လူခွေလှုပ်ရှားသူတူဖြစ်တဲ့ဦးဇော်ချက်ကလည်းကိုဖီအန်နန်ကောင်းရာသူကလေးလာပါစေကြောင်းအခုလိုစုမုံကောင်းတောင်းပေးပါတယ်
။အဲမစ္စတာကိုဖီအန်နန်အဆုံးပေါ်တော့ရခါကျွန်တော်တို့ဒီလိုပြည်သားတွေနည်းနည်းလေးဟိုပေါ့ဆုံးဆုံးနှစ်နာမို့အကြီးကြီးဖြစ်တဲ့လို့ကျွန်တော်တို့အဲမြင်နေကြတော့ဝမ်းနဲ့ဝမ်းနဲ့တော့ပေါ့နော်ပြီးတော့အခုသူကလည်းဘယ်လိုခေါ်မလဲဆိုတော့ဒီရခိုင်အရေးတို့ကိစ္စတို့ကျွန်တော်တို့မြန်မာနိုင်ငံအရေးဆိုစစွန်းတံပါနဲ့သူအများကြီးကျွန်တော်တို့တွေးခဲ့ဖို့ပါတယ်၊တွေးခဲ့ဖို့ပါတယ်။အဲ့ဒါတွေကိုကျွန်တော်တို့အိမတ်ပြုတ်ပါတယ်။ကျွန်တော်တို့သူဆုံးပါသွားပါတော့လေပေါင်းရင်ပုံနဲ့ပေါ့နော်။အဲသူတို့လာရနန်အတိုင်းတဲ့ကျွန်တော်တို့ကောင်းမွန်စွာနဲ့စုပေါင်းပေးလိုပါတယ
်။ကွယ်လို့ချိန်မှာတော့အသက်80အရွယ်ရှိပြီးဖြစ်တဲ့ကိုဖီအန်နန်ဟာ1998ခုနှစ်ဇန်နဝါရီလကနေ2016ခုနှစ်ဒီဇင်ဘာလအထိကုလသမဂ္ဂရဲ့80မြောက်အတွင်းမှုချုပ်ဖြစ်တာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်ရှင်။VOA မြန်မာပိုင်းရဲ့စနေညချမ်းသတင်းစီစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်။လာအိုနိုင်ငံမှာရေကာတာကြီးကျိုးသွားတဲ့အတွက်ဒေသရင်းကအနာဂတ်ရေအားလျှက်စစ်စီမံကိန်းအနေနဲ့ပတ်သက်ပြီးတော့အပြင်းထန်အခြေတင်ဖြစ်နေတာတွေကိုပို့ပြီးတော့မှစိုးဝါးစေခဲ့ပါတယ်။မဲခေါင်မြေရေအားလျှက်စစ်စီမံကိန်းရည်မှန်းချက်တွေကနေဖြစ်ပေါ်လာမဲ့စိုးဝါးတဲ့အကျိုးဆက်တွေဖြစ်လာနိုင်တဲ့ဆိုတဲ့သတိပေးချက်တွေကိုလာအိုနိုင်ငံကအချိန်အတော်ကြာကလေးကအလေးမထားခဲ့တာဖြစ်ပါတယ်။ဒီရေအားလျှက်စစ်စီမံကိန်းတွေကိုပြန်စဉ်းစားတယ်ဆိုတဲ့လက္ခဏာတချို့ရှိခဲ့ပေမဲ့လည်းအခုနောက်ဆုံးဖြစ်သွားခဲ့တဲ့ဒီအဖြစ်ဆိုးကြီးကသူတို့ရဲ့စိတ်တွေကိုပြောင်းလဲလာစေမလားဆိုတာကလည်းရှင်းရှင်းလင်းလင်းမသိရသေးပဲဖြစ်ပါတယ်။လာအိုနိုင်ငံအတာဘူခိုင်ကနေပြီးတော့ VOA သတင်းတောက် David Wall သတင်းပေးပို့ထားတာကိုရန်နိုင်ပြောပြပေးပါရှင
်။လာအိုနိုင်ငံမှာရေကာတာကျိုးသွားခဲ့တာကြောင့်သူတို့ရဲ့ကြီးမားတဲ့ရေအားလျှက်စစ်စီမံကိန်းရည်မှန်းချက်ကိုလည်းဆန့်ကျင်တာတွေပို့ပြီးတော့တိုးလာနေပါတယ်။နန္ဒရေကာတာဖြိုကျမှုကြောင့်လာအိုနိုင်ငံတစ်ခုထဲမှာပဲလူပေါင်းများစွာတည်ဆုံခဲ့ပြီး 8,000 ကျော်လဲဥပဲ့အိမ်မဲ့ဖြစ်ခဲ့ကြပါတယ်။ဒါဟာလွန်ခဲ့တဲ့နှစ်တွေအတွင်းမှာဒုတိယမြောက်ရေကာတာဖြိုကျတာလည်းဖြစ်ပါတယ်။လာအိုဆိုရကတော့ရေအားလျှက်စစ်ကဆင်းရဲတဲ့သူတို့နိုင်ငံကိုစီးပွားရေးကြီးထွားတိုးတက်လာအောင်လုပ်ပေးနိုင်တဲ့အရာအဖြစ်ရှုမြင်နေတာဖြစ်ပြီးတော့မဲခေါင်မြင့်တဲ့သူ့ရဲ့မြင့်လက်တက်တွေမှာရေကာတာပေါင်း140လောက်တိစောက်သွားဖို့လဲစီစဉ်နေတာဖြစ်ပါတယ်။ဒေသရင်းရေရင်မြစ်ကျွမ်းကျင်သူတွေရဲ့အဆိုအရတော့လာအိုနိုင်ငံဟာအရှိတောင်အာရှရဲ့ရစစ်တအားအဓိကထုတ်လုပ်တဲ့နိုင်ငံဖြစ်ဖို့ညီမန်းထားတယ်လို့ဆိုပါတယ်ဒီရေကာတာပြူကြမှုကသူတို့ရဲ့စီမံကိန်းကိုတုံ့လုံသွားစေခဲ့တဲ့မကြသေးခင်ကဖြစ်ပျက်ခဲ့တဲ့အဖြစ်ပျက်တွေကတခုဖြစ်တယ်လို့ Stimson Center ကမဲခေါင်မြေကျောင်းဖွံ့ဖြိုးတိုးတက်ရေးဆိုင်ရာကျွမ်းကျင်သူ Brian Eiler ကပြောပါတယ
် I think that this is a signal that Laos is struggling with its overall
လောနိုင်ငံဟာသူတို့ရဲ့ရေအားလျှက်စစ်ကဏ္ဍဖွံ့ဖြိုးတိုးတက်ရေးတစ်ခုလုံးနဲ့ပတ်သက်ပြီးတော့ရုန်းကန်နေရတယ်ဆိုတာကိုဒါကအချက်ပြလိုက်တာဖြစ်တယ်လို့ကျွန်တော်ထင်ပါတယ်။ပြီးတော့အရှိတောင်အာရှရဲ့လက်စစ်တအားထုတ်လုပ်ပြန်ပြူတဲ့နိုင်ငံတစ်ခုဖြစ်ဖို့လာအိုဆိုရကအရှိန်ဟုန်နဲ့ကြိုးပမ်းနေပါတယ်။ဘာကြောင့်လဲဆိုတော့လာအိုကောင်းဆောင်နေကြမှာအခုလောလောဆယ်တခြားအစီအစဉ်မရှိဘူးဆိုတာရှင်းနေပြီးတော့ဒါဟာပြဿနာတစ်ခုပါ။လာအိုနိုင်ငံရဲ့အနာဂတ်ဖွံ့ဖြိုးတိုးတက်ရေးစီမံကိန်းအားလုံးဟာဒီရေအားလျှက်စစ်စီမံကိန်းလုပ်ငန်းတစ်ခုရဲ့အပေါ်မှာပဲရှိနေတာဖြစ်ပါတယ်။
လာအိုဆိုရကတော့ဆောက်လုပ်ရေးလုပ်ငန်းတွေရဲ့ညံဖြစ်မှုကြောင့်အခုလိုဖြစ်ရတာလို့အပြစ်တင်လိုက်ပြီးတော့စီမံကိန်းအစ်တွေကိုခွင့်ပြုချက်မပေးခင်မှာလဲရှိပြီးသားရေအားလျက်စစ်စီမံကိန်းတွေအားလုံးကိုပြန်လည်စီစစ်သုံးသပ်သွားမယ်လို့ကြေညာလိုက်ပါတယ်။ကြောင်ညင်သူတွေကတော့ဒီချက်ကိုချိုးဆိုခဲ့ကြပါတယ်။ရေကာတာကိုတိဆောက်ခဲ့တဲ့တောင်ကိုရီးယားကုမ္ပဏီကတော့ VOA ကိုဒါနဲ့ပတ်သက်ပြီးသုံးတရားပြောဆိုဖို့ညှင်းဆိုခဲ့ပါတယ်။မဲကောင်မြစ်ကြောင်ထိန်းသိမ်းဆောက်ရှောက်ရေးကော်မရှင်ကပြီးခဲ့တဲ့ဖေဖော်ဝါရီလကထုတ်ပြန်ခဲ့တဲ့မဲကောင်မြစ်ရေအားလျက်စစ်စီမံကိန်းတွေကနေဖြစ်လာမဲ့အကျိုးဆက်တွေကိုသုံးသပ်တဲ့အစီရင်ခံစာမှာတော့ဘေးအန္တရာယ်ကင်းရှင်းရေးနဲ့ပတ်သက်ပြီးစိုးရိမ်မှုတွေကိုအဓိကအလေးပေးထားတာမဟုတ်ပေမဲ့လည်းမဲခေါင်မြစ်တလျှောက်ရေအားလျက်စစ်ထုတ်လုပ်မှုစီမံကိန်းတွေကိုအလေးနက်ပြန်စဉ်းစားဖို့အကြံပြုထားပါတယ်။ဒေါ်လာသားပေါင်းများစွာကုန်ကျခံပြီးတော့6နှစ်ကြာလှုပ်ထားတဲ့လေးလာမှုအရတော့လက်ရှိဖွံ့ဖြိုးတိုးတက်ရေးစီမံကိန်းတွေကိုအပြောင်းအလဲမလုပ်ဘဲဆက်လုပ်မယ်ဆိုရင်မဲခေါင်မြစ်ဝန်းမှာကြီးမားတဲ့အကျိုးဆက်တွေဖြစ်လာနိုင်တယ်လို့သတိပေးထားပါတယ်။စုံနှမ်းဟာမဲခေါင်မြစ်ထိန်းသိမ်းစောင့်ရှောက်ရေးကော်မရှင်ကသဘောပေါက်ဝန်းကျင်စီမံခန့်ခွဲရေးအရာရှိဖြစ်ပါတယ်
။ And by 2040 the loss will increase up to nearly 40%.
So 2040ပြည်မှာဆုံးရှုံးမှုတွေက40ရာခိုင်နှုန်းလောက်ကိုဖြစ်သွားမှာပါ။ဒါကြောင့်နှစ်စဉ်5တန်ချိန်တန်းလောက်ဆုံးရှုံးမှာဖြစ်ပြီးတန်ဖိုးအဖြစ်ကတော့တစ်နှစ်ကိုအမေရိကန်ဒေါ်လာ 4.5 ဘီလီယံကနေ 4.8 ဘီလီယံလောက်ထိဆုံးရှုံးရမှာဖြစ်ပါတယ်
။အဲ့ဒီသတိပေးချက်တွေထွက်ပေါ်ပြီးသိမကြခင်မှာပဲလာအိုနိုင်ငံကမဲခေါင်မြစ်ပေါ်မှာနောက်ထပ်ရေကာတာတစ်ခုတည်ဆောက်ဖို့ကိုကြေညာခဲ့ပါတယ်။ဒီလိုရေကာတာကြီးကျိုးပေါက်ခဲ့ရတဲ့ကိစ္စနဲ့ပတ်သက်ပြီးသုံးသပ်ချက်ထွက်ပြီးနောက်တစ်ရက်မှာပဲအခုရေအားလျက်စစ်စီမံကိန်းအစ်စ်နဲ့လျက်စစ်စွမ်းရည်ရောင်းချရေးညှိနှိုင်းမှုတွေစတင်ဖို့အတွက် MRC အဖွဲ့ဝင်နိုင်ငံတွေကသဘောတူခဲ့ကြပါတယ်။ပြီးခဲ့တဲ့ February လကကျင်းပတဲ့ MRC ထိပ်သီးဆွေးနွေးပွဲမှာတော့ပြည်ဖြိုးမြဲတခြားစွမ်းရည်တွေကိုသုံးဖို့ထောက်ခံသူတွေကတခြားပြည်ဖြိုးမြဲစွမ်းရည်ရှာဖို့တွန်းအားပေးခဲ့ကြပြီးနေအောင်ကြီးစွမ်းရည်လိုမျိုးစွမ်းရည်ဟာထုတ်လို့ရမှာလဲငွေကြေးအရကုန်ကျသက်သာပြီးတော့ပတ်ဝန်းကျင်နဲ့လူသားတွေအပေါ်မှာလည်းအနေအများကြီးလျော့နေစေတယ်လို့ဆိုပါတယ်။ဒါပေမဲ့အခုနောက်ဆုံးရေကာတာကြီးကျိုးပေါက်သွားခဲ့တာကတခြားပြည်ဖြိုးမြဲအစားတို့လောင်စာထုတ်လို့အသုံးပြုဖို့စီကိုရောက်အောင်လို့6လန်ထုံးဖို့နိုင်တဲ့ပုံတော့သိမတွေ့ရပါဘူးခင်ဗျာ
။ကိုရနိုင်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီသတင်းပတ်ရဲ့မြန်မာတခွေအစီအစဉ်မှာတော့မြစ်ကဘာတွေမပြိုကျအောင်လို့ထိမ့်သိမ့်ပြုပြင်မှုတွေအသေးချာမလုပ်ဆောင်နိုင်ဘူးဆိုရင်တော့မြို့ရွာတည်ရှိမှုပုံသဏ္ဍာန်အနေအထားတွေကအကြီးအကျယ်ထိခိုက်ပြောင်းလဲရမယ့်အခြေအနေမှာရောက်ရှိနေပါတယ်။ဒီအတွက်ကြောင့်မြစ်ကဘာတွေထိခိုက်ပျက်စီးစေတဲ့တဲကြောက်ဆုပ်လုပ်ငန်းလိုမျိုးစီးပွားရေးလုပ်ငန်းတွေကိုစီးမြင်ကတ်သက်ဖို့လိုအပ်တယ်လို့မြစ်ချောင်းထိန်းသိမ်းရေးတာဝန်ရှိသူတွေကပြောပါတယ်။သတင်းပြေဆုံးကိုတော့မြစ်မခသတင်းအေဂျင်စီကကိုကောင်းမြတ်ဖြိုးကတင်ပြပေးထားပါတယ်ရှင်။
မော်ဘီမြို့နယ်ထန်းတွင်မြို့နယ်ကိုဖျက်တမ်းထားတဲ့တိုင်းမြေကျောင်းတက်လျှောက်ကမြစ်ကွေးနေရာတွေမှာကမ်းပါပြုံမှုတွေဟာအရင်နှစ်တွေကတည်းကဖြစ်ဖြစ်ဆိုးွားလာပါတယ်။မြစ်ကွေးနေရာတွေဖြစ်တဲ့ပတိချေးရွာ၊အထူးတောင်ချေးရွာ၊ချောင်းဝချေးရွာ၊ကံကလေးချေးရွာ၊မြစ်ကျိုးချေးရွာနဲ့မြစ်ချောင်းချေးရွာတို့မှာကမ်းပြုံမှုတွေဇက်တိုက်ဖြစ်ပွားနေတာပါ။အရင်ကတော့အဲ့လိုမြစ်ကွေးနေရာတွေမှာရွာနဲ့ကမ်းဟာအတော်ဝေးခဲ့ပေမဲ့အခုချိန်မှာတော့အရင်နှစ်ကတည်းကအနေအထားကြီးရောက်နေတာပါ။အဲ့ဒီအကြောင်းကိုတော့ဒေသခံတယောက်ဖြစ်တဲ့ဒေါ်မီမီကအခုလိုပြောပြပါဗျာ။
အရင်ကတော့ဒီကန်းနဲ့ဒီရွာနဲ့ဆိုအတော်ဝေးပါတယ်အတော်ဝေးတယ်ဆိုတော့ဒီကန်းရဲ့အရှိမဟိုသားပေါ့ရေငင်တတမန်ကြီးရှိသေးတယ်လေရေရေသားတမန်ကြီးပေါ့အဲ့တမန်ကြီးရဲ့အတွင်းထဲမှာဒီရွာရှိတာအခုကျတော့အဲ့တမန်ကြီးရဲ့လည်းရေတိုက်စားပြီးတော့ပြိုကျသွားပြိုကျသွားတော့တာတမန်ကြီးကမရှိတော့တာတမန်ကြီးမရှိတဲ့အခါကျတော့အခုမြေကဒါဒီနေ့ဆိုရှင်ဒါအရင်မကြီးတဲ့ရေပဲမကြီးသေးတဲ့ရေမကြီးသေးတဲ့ရေတော့မှအခုလိုမျိုးဝင်နေတယ်ဒါတော့မှရေကနည်းနည်းလေးအခုပြန်တက်နေသေးတယ်ဒီရေကတက်လာရင်သူ့ထက်ပိုတက်လာအလိုလိုဖြစ်တာဟိုဟိုအရင်နှစ်တွေနှစ်တွေကတော့ရေဒီရေတာတမန်ကြီးရှိနေသမျှတော့ကိုဘက်ကရေကဒီဘက်ကိုမကျော်နိုင်အောင်တားထားတဲ့အတွက်ကိုအတွင်းထဲမှာတော့ဘာပြဿနာမှမရှိအခုကတော့အဲ့ဒီတာတမန်ကြီးပြိုသွားတာဆိုဘယ်လောက်ကပြိုသွားတော့2014-15 လောက်ကအဲ့နေပြီဒီဇိုင်းဇိုင်းပြိုပြိုလာတာပေါ့အခုကတော့အပြိုလည်းပုံများသွားတာပေါ့အပြိုများပြီးတဲ့ပြင်အဲ့တာကြီးလုံးလုံးကြီးပါသွားတဲ့အပြိုမှာအခုကဒီဘက်အတွင်းထဲကရွာတွင်းထဲကရေတွေပါပြိုလိုက်လာတာအဲ့လိုဖြစ
်အဲ့ဒီခြေရွာတွေမှာကမ်းပါစပြိုလာကတော့2013ခုနှစ်လောက်ကစပြိုခဲ့တာဖြစ်ပြီးအင်ဂျီတော်တော်များများကိုရွှေ့ပြောင်းခဲ့ရပြီမဲ့အခုချိန်မှာတော့ရွှေ့ပြောင်းမှုမြင်နေရကမရှိတော့တော့လောက်ဖြစ်နေတာပါ။ဒါကြောင့်ရန်ကုန်တိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်ဦးထင်မော်ကတော့ဘတ်ဂျက်အနေထားရလူနေထူးထပ်တဲ့နေရာတွေကိုပဲဦးစားပေးပြင်ဆင်ဖို့ထောက်ခံမှုတွေလုပ်သွားမှာဖြစ်ပြီးလူနေထိုင်မှုမရှိတဲ့နေရာတွေကိုတော့ကာကွယ်နိုင်အောင်မှာမဟုတ်ဘူးလို့ဆိုပါတယ်
။ဒီကမ်းရုံမှုကတော့အခုဆိုရင်ကျွန်တော်တို့ရခင်ကဟိုပေါ့ဈေးတဲ့တွေဈေးရောက်တာကျွန်တော်တို့မနေ့ပိုင်းလာဆင်းစစ်တယ်။ဟာကမ်းရုံတော့မဲခင်ဗျားတို့ရွှေ့ပေးပါအောင်ပေါ့နော်။ပြောရဲအကျိုးအရပြောကြတာပေါ့ဟာ4-5ရက်လောက်ကြာဦးမယ်ဘာညာလို့ပြောရင်လည်းပဲအဲ့ဒီနေ့မနေ့9နိုင်လောက်မှာပဲကန်းကကျွန်တော်တို့ပေး50လောက်ပြိုကြပါတယ်အဲ့ဒီအကျိုးတစ်ယောက်ဆိုရင်ဒီလို6လောက်လမ်းပြီးတက်တုံးမှရှိသေးတယ်နောက်ကကန်းပြိုကြပါတယ် သူတလန်းတာတော့ညသူရေထဲကိုသေးကြပါဦးပါပြီပေါ့နော်အဲ့လိုအခြေအနေရှိတယ်ဒါပေမဲ့ရခင်လဲကဲဒီယိုကာကွယ်ရေးတွေလုပ်ခဲ့ဒါပေမဲ့ကျွန်တော်ထင်တာတော့ပေါ့နော်ခင်မီတဲ့နေစနေပိုင်းမှာအားနေတယ်လို့ထင်တယ်သို့တော့အခုကျတော့ကျွန်တော်တို့က4000တန်ချင်းကြီးတွေကိုတဲအိတ်တွေထည့်တယ်ပြီးတော့ပိုင်နေရလဲကျွန်တော်တို့ပေ40ပေ60ပိုင်ကိုသူတို့ရိုက်တယ်ကြအခုကျွန်တော်တို့ကြည့်ရတာလေတော်တော်လေးတော့အားကောင်းတဲ့အပိုင်းမှာကျွန်တော်တို့တွေ့ရတယ်သို့တော်လည်းပဲကျွန်တော်နိုင်ငံကဆင်းရဲတော့ဗျာဒီဘတ်ဂျက်ဆုံးရှုံးမှုလေလွှဲမှုကျော်နေအောင်လေကျွန်တော်တို့ကစက်မှန်ရတယ်အပိုင်းပါတယ်ဒါကြောင့်မလို့အင်ဂျင်နီယာများမယ်ကျွန်တော်တို့ဖုန်းကြီးကြောင်စာတင်ကြောင်ဈေးရီပထိုးတွေရှိမယ်အဲ့လိုနေရာမျိုးကိုကျွန်တော်တို့ကကန်ပြူကာကိုရေးလုပ်ဖို့ကျွန်တော်တို့ကဟိုဟာပေါ့ဦးစားပေးဆောင်ရမယ်ဦးစားပေးထောက်ခံမှုတွေပေးမယ်သို့တော်လည်းပဲတာမန်လျာနေတွေပြိုကျတာတော့ကျွန်တော်တို့ကလုပ်ဖို့မလွယ်ဘူးဗျာဒါကြောင့်လို့ဆိုတော့ကျွန်တော်တို့ကမြေကမ်းနှကမ်းမှာရှိတဲ့မြို့နယ်ဖြစ်တဲ့တော့လေတာအားကျယ်ဝန်းနေအဲ့ဒီအပိုင်းရှိပါတယ်ဟုတ်
ရေအရင်မြင့်တဲ့မြစ်ချောင်းမြောက်ဖွံ့ဖြိုးတိုးတက်ရေးဦးစီးဌာနကတော့2018-2019ဘဏ္ဍာနှစ်ထဲအဲ့ဒီကြေးရွာတွေကလမ်းမကြောင်းတစ်လျှောက်ပေးအရှိ2000ကျော်ကိုကမ်းမြူကာကွယ်ရေးလုပ်ငန်းတွေဆောင်ရွက်နိုင်ဖို့ငွေကျပ်တန်ပေါင်း2500ကျော်တင်ပြတောင်းဆိုထားပါတယ်။အဲ့ဒီကြေးရွာတွေကိုဒီနှစ်ထဲမှာမပြင်ဆင်ဘူးဆိုရင်တော့အဲ့ဒီမှာနေထိုင်တဲ့ရွာသားတွေအတွက်အတော်လေးကိုအခက်တွေ့သွားမှာဖြစ်တာကြောင့်ဓာတ်ရိုက်ကန်တင်လုပ်ငန်းအဖြစ်ရေကာနေရံတွေတည်ဆောက်သွားမှာဖြစ်တယ်လို့ရောင်တိုင်းဒေသကြီးရေအရင်မြင့်တဲ့မြစ်ချောင်းမြောက်ဖွံ့ဖြိုးတိုးတက်ရေးဦးစီးဌာနရဲ့ဒုတိယညွှန်ကြားရေးမှူးကိုကျော်စိုးကအခုလိုပြောပါတယ
်ကျွန်တော်တို့ဌာနနေလောက်တာဒီဘောဘောအင်တာလိုက်နီးပေါ့နော်ဓာတ်ရိုက်ကော်ကတီနဲ့အင်တာလိုက်ကိတ်တွေပါဒီဒီဟာကျွန်တော်တို့ဓာတ်ရိုက်ပေါ့ဗျဓာတ်ရိုက်ကန်တင်လုပ်ငန်းအနေနဲ့ဆောင်ရွက်မှာဖြစ်ပါတယ်ဒီကကန်ထိန်လုပ်ငန်းဟိုဘောဘောရေကနံရံပေါ့နော်အဲ့ဒါကြီးတိဆောင်ရေပါတယ်ခါဟိုအဓိကတော့ကျွန်တော်လှိုင်မြစ်ကဟိုအရန်ကွက်ကောက်တယ်လေကွက်ကောက်တဲ့ကြောင့်ဒီမြစ်ကွေးတွေမှာအောက်တာဘတ်မှာအဲ့မှာကမ်းပြလို့ကြောင့်တော်တော်များများသူကမြစ်ကွေးနေရာမှာကမ်းပြလို့ဗိုက်600ရွာအဲ့600ရွာပြင်မှာကဒီပြေရွာတွေပြွာရှိပါသေးတယ်လို့ဒီနေ့ကတော့ကျွန်တော်တို့ဒီကဲရေးကြီးတဲ့600ရွာဦးစားပေးအနေနဲ့ဆောင်သွားမှာဖြစ်ပါတယ်မလို့ဘူးဆိုတော့အိနေရနောက်ကိုအများကြီးစုပေးရပဲဆိုရင်နောက်မှလေကွင်းမရှိလေကွင်းနေမှာဆိုကြောလေမိနေရရန်စီအဲ့တော့လုတ်ပြီးမှပဲသူတို့အတွက်ပို့ပြီးတော့အဆင်ပြေလိမ့်မယ်လို့ထင်ပါတယ်ခင်ဗျအဓိကတော့ကျွန်တော်တို့ဒီလိုင်မေချောင်းကကျွန်တော်တို့အရောက်တိုင်းတို့ဘကုနဲ့ဆက်တဲ့မြစ်လေအဲ့တော့ကျွန်တော်အနေနဲ့တော့နှစ်စင်ပေါ်ကျွန်တော်ဒီတိုင်းအားလုံးရမယ်လို့ဒီမြစ်ကိုဝိုင်းဝန်းထိန်းသိမ်းပြီးတော့ဒီ navigation ရအောင်တိုက်ပေါ်သွားလာမှုရအောင်ဒီလူတွေတုံးမှုအတွက်ကောဟိုနှစ်စင်ထိန်းချောင်းနေမယ်ဆိုရင်တော့မြစ်တစ်စင်းဟိုကျွန်တော်တို့ရေရှည်အသက်သွင်းပြီးရောက်ပါခင်ဗျအဲ့လိုပြောချင်ပါတယ်
အဲ့လိုကမ္ဘာထိန်းသိမ်းတဲ့လုပ်ငန်းတွေလုပ်နေတဲ့အချိန်မှာတော့တဲကြောက်ဆုပ်တဲ့လုပ်ငန်းတွေနဲ့စားပိုက်ထောင်လာတွေကိုစနစ်တကျထိန်းသိမ်းဖို့လိုအပ်တယ်လို့လည်းလွတ်တော်ကိုယ်စားလှယ်ဦးထေးမော်ကအခုလိုပြောပါသေးတယ်
။ဒီလိုကမ်းမြေကာကွယ်ရေးတွေလုပ်ပြီးတဲ့အချိန်မှာပေါ့နော်။ဘာလို့သိတယ်လဲဆိုတော့နံပါတ်1ကအဲ့ဒီစားပိုက်တွေခိုးထောင်တာကိုကျွန်တော်တို့တွေကနံပါတ်1ကြက်မှတ်ဖို့လိုမယ်။နံပါတ်2ကတဲတွေကိုဟိုပါပေါ့နော်။ဒီကျွန်တော်တို့ဒီခြေချောင်းထိန်းသိမ်းရေးဥပဒေနဲ့မညီဘဲနဲ့သူတို့ရဲ့စီရင်စီကံအောက်မှာမရှိဘဲနဲ့ခိုးပြီးတော့တဲဆုပ်တဲ့လုပ်ငန်းတွေကိုကျွန်တော်တို့ကြက်မှတ်ဖို့လိုမယ်နောက်တစ်ချက်ကကျွန်တော်တို့ဒီကန်းဆက်မှာပေါ့နော်ဒီငကန်းပြိုတဲ့ကန်းဆက်မှာတဲတွေပုံကြောက်တွေပုံပြီးတော့လုတ်တဲ့အခါမှာ drain ကြတယ်အဲ့ဒါကိုလည်းကျွန်တော်တို့ကစီစစ်ဖို့လိုမယ်ဒါဟုတ်တော့ကျွန်တော်တို့ကမြို့နယ်အုပ်ချုပ်ရေးကျွန်တော်လွှတ်တော်ကိုယ်စားလှယ်ရောပေါ့နော်ဒေသခံတွေဆိုပေါင်းပြီးတော့လုတ်အောင်ပါတယ်ဗျာဘာကြောင့်လဲဆိုတော့ဒါတော်တော်ရေးကြီးတဲ့အပိုင်းတလားအတော်အရေးကြီးပိုင်းပြီးခဲ့တဲ့အပိုင်းရဆိုတော့ဒီအသက်နဲ့ရေးထိခိုက်မှုပိုင်းညာတော့ရှိပါတယ
်မော်ဘီမြို့နယ်နဲ့ထန်းမြေမြို့နယ်ကိုဖြတ်တန်းထားတဲ့လမ်းမကြောင်းတစ်လျှောက်ကမ်းမတွေကိုကောက်ွယ်ဖို့အတွက်အခုလာစမ်းပိုင်းတော့ကတာဝန်ရှိသူတွေကတွားရောက်စစ်ဆေးခဲ့ပြီးလာမယ့်စက်တင်ဘာလတည်းကျင်ပါမယ်ရန်ကုန်တိုင်းဒေသကြီးလွတ်တော်အစည်းအဝေးမှာဆုံးဖြတ်သွားမှာဖြစ်ပါတယ်ရန်ကုန်တိုင်းဒေသကြီးထဲမှာတော့အဲ့ဒီနေရာတွေအပြင်တိုက်ကြီးဒလတွန်တေးကုန်းချံကုန်းတကုံမြို့တိစိတ်ကတောင်အုပ်ကလာနဲ့ကြောက်တမ်းမြို့နယ်တွေမှာလည်းကမ်းမပြုံမှုတွေဖြစ်ပွားနေတာကြောင့်2018-2019ဘဏ္ဍာနှစ်ထဲစုစုပေါင်းကမ်းပြိုကာကွယ်ရေးလုပ်ငန်းတွေအတွက်စုစုပေါင်းငွေကျပ်25ဘီလီယံကျော်ရထားပါတယ်ကျွန်တော်ကောင်းမြတ်ဖြူပါအမကတဲ့အေဂျင်စီကနေဒီလိုပို့ပေးလိုက်တာပ
ါမြမခတဲ့အေဂျင်စီကကိုကောင်းမြတ်ဖြိုးတင်ပြခဲ့တဲ့မြမတခွင်စီစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်မကြခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့စနေညတဲ့လေလိုက်စီစဉ်ကိုဆက်လက်ထုတ်လွှင့်ပေးဖို့ရှိတာမို့စောင့်မျှော်နားဆင်နိုင်ကြပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို5ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါသောတာရှင်များရှင်2018ခုနှစ်ဩဂုတ်လ18ရက်စနေနေ့ညရဲ့မြန်မာစံတော်ချိန်ည9:00ခွဲရှိပါပြီဒုတိယပိုင်းနိုင်ဝက်မှာတော့လှိုင်းဒိုမီတာ25 kHz 15953ညလှိုင်းဒိုမီတာ32 kHz 11803ညလှိုင်းဒိုမီတာ51 kHz 9339နဲ့လှိုင်းလက်မီတာ190 kHz 1509တို့ကနေည10:00ထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်အခုတော့သောတာရှင်တွေစောင့်မျှော်နေကြတဲ့စနေညဒဲလီလိုက်စီစဉ်တင်ဆက်ပေးဖို့အချိန်ရောက်ပါပြီ။စီစဉ်တင်ဆက်သူကိုအောင်လွင်ဦးနဲ့အတူထုတ်လုပ်သူကိုရန်နိုင်တို့တင်ဆက်ပေးမယ်။စနေညဒဲရိုက်လီလိုက်အစီအစဉ်နားဆင်ကြရအောင်ပါရှင်။
ခင်ဗျာဒီနေ့တိုင်းရိုက်လေးလိုက်စီစဉ်မှာတော့လွတ်တော်နဲ့သတင်းမီဒီယာခန်းကဏ္ဍကိုဆွေးနွေးသွားမှာဖြစ်ပါတယ်ဒီမကြာသေးခင်တုန်းကပဲလွတ်တော်မှာကိုယ်စားလှယ်ရဲ့အပြုမှုဆောင်ရွက်ချက်တွေကိုအနီးကပ်စောင့်ကြည့်တဲ့နေရာမှာစောင့်ပြီးသတင်းယူတဲ့နေရာမှာပုံကိုရေးရလွတ်လပ်ခွင့်တွေကိုထိပါရရောက်တဲ့လွတ်တော်သိက္ခာထိပါရတွေရှိတယ်ဆိုပြီးလွတ်တော်မှာသတင်းယူနေတဲ့မီဒီယာသမားတွေကိုကြက်မှတ်ဖို့ဆိုပြီးတက်မတော်သားကိုယ်စားလှယ်ဘက်ကတိုက်တွန်းစာပေးထားတာရှိပါတယ်ဒီချိန်မှာပဲနေတဲ့လူကလူလူဘဝအတွက်အရေးကြီးတဲ့မူဝါဒတွေကိုဆွေးနွေးဆုံးဖြတ်နေတဲ့ဒီကိုယ်စားလှယ်ပေါ်မှာမီဒီယာတွေကစောင့်ကြည့်သတင်းဖော်ပြဖို့ကလည်းလိုအပ်တယ်ဆိုပြီးယူဆရလည်းရှိပါတယ်ဒါကြောင့်လဲဒီလိုကွဲပြားနေတဲ့အမြင်တွေဘာကြောင့်ပေါ်လာရတာလဲကိုယ်အချက်တွေနဲ့ဘလို့ညှိနိုင်မလဲဆိုတာတွေကိုကျွန်တော်တို့ဒီပိုင်းစီဆွေးနွေးသွားကြပါတယ်ကျွန်တော်ပင်နိုင်ဆွေးနွေးဖို့ဖိတ်ခေါ်ထားတဲ့သူတွေရှိပါတယ်ဒီကောလင်းမျိုးနဲ့မဲဆန္ဒနယ်မြေကပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးမျိုးစောင်ရှိပါတယ်နောက်ကျွန်တော်နေပြည်တော်မှာအနီးကပ်သတင်းနေလဲရယူနေတဲ့သတင်းစာဆရာဦးတရာသူတို့ရှိနေကြပါတယ်ဆိုတော့အရင်ဆုံးတော့ကျွန်တော်ဟိုဒီပြည်သူ့လွတ်တော်ကိုယ်စားလှယ်တူဖြစ်တဲ့ဦးမျိုးစောင်ရဲ့သဘောထားကိုကျွန်တော်ဆွေးနွေးစေချင်ပါတယ်ခင်ဗျာဒီတက်မတော်သားကိုယ်စားလှယ်ဘက်ကဒီတိုင်ကြားတဲ့ကိစ္စဟာတကယ်တော့ဒီမတိုင်ခင်မှာတော့ဒီစစ်တပ်ကဒီကိုယ်စားလှယ်တယောက်ကဒင်းနောက်တယောက်ကိုဆဲဆုပ်ချင်းမောင်းတဲ့ကိစ္စကိုလည်းအခြေခံနေပါတယ်ဆိုတော့ဒီလိုသတင်းသမားနဲ့လွတ်တော်ကိုယ်စားလှယ်ကြားမှာဒီတက်မတော်ကိုယ်စားလှယ်ဖြစ်ဖြစ်ပေါ့အယက်သားကိုယ်စားလှယ်ဖြစ်ပေါ့လေအဖို့တစ်ဖြစ်နေတာတွေကတော်တော်များပဲရှိနေလို့လားခင်ဗျာ
ကျွန်တော်အနေနဲ့ပြောရင်တော့ဒီဒီတက်မတော်သားကိုယ်စားလှယ်တွေနဲ့ဒီမီဒီယာနဲ့ဖြစ်သွားတဲ့ပြဿနာကိုပေါ်မှာတော့ကျွန်တော်တရားကြီးဘာမှမပြောလို့ပေါ့နော်ဒါပေမဲ့ကျွန်တော်အဓိကပြောချင်တာကတော့ဘာလဲဆိုတဲ့အခါကျတော့မီဒီယာနဲ့ကျွန်တော်တို့ဒါလွတ်တော်ကိုယ်စားလှယ်တွေနဲ့ဆိုတာတက်မတော်သားလွတ်တော်ကိုယ်စားလှယ်ပဲဖြစ်ဖြစ်ဒီယူကောက်ခံမဲ့ဖြစ်ဖြစ်ပေါ့လေမီဒီယာနဲ့ကျွန်တော်လွတ်တော်ကိုယ်စားလှယ်နဲ့ဆိုတာရန်သူတွေမဟုတ်ပါဘူးအဓိကကကျွန်တော်တို့ကမိတ်ဆွေတွေအဓိကကဘာလို့လဲဆိုတော့ဟိုအားလုံးကကျွန်တော်တိုင်းပြည်အတွက်အလုပ်လုပ်နေကြတာပေါ့တကယ်တော့လုံးလုံးနေကြတဲ့အပေါ်မှာကြတော့ဒီကြားထဲမှာဘာတွေရှိသလဲဆိုလို့ရှင်အမှန်တိုင်းပြောမယ်ဆိုလို့ရှင်တော့ကျွန်တော်တို့ကဒီကြားထဲမှာတစ်ဖက်နဲ့တစ်ဖက်နားလည်မှုလွဲတာလေးတော့ရှိတယ်လို့ကျွန်တော်တို့ကယူဆတယ်ဘာဖြစ်လို့ယူဆလဲဆိုလို့ရှင်ဟိုမီဒီယာကလည်းအများသောအားဖြင့်ကျွန်တော်တို့ကဒီသတင်းတွေကိုကျွန်တော်တို့ကတင်ပြတဲ့အခါမှာပေါ့ဒီဟိုကဘယ်လိုပြောမလဲကျွန်တော်တို့ကဒီမူဝါဒတွေကိုတင်ပြတဲ့အခါမှာဒီလိုမူဝါဒတွေတင်ပြတာတော့ကောင်းတယ်သို့တော်လည်းပဲများသောအားဖြင့်ကျတော့ကိုယ်စားလှယ်နဲ့ပတ်သက်လို့ရှင်ကျတော့ negative point တွေကိုကျတော့များသောအားဖြင့်ရွေးထုတ်ပြီးတော့မှတင်ပြတာတွေများတဲ့အခါမှာဒီကိုယ်စားလှယ်တွေဘက်ကလည်းပဲတစ်ခါတစ်ခါကျလို့ရှင်မီဒီယာတွေကိုကျွန်တော်တို့ကကိုမိတ်ဆွေအရင်လိုဆက်ဆံတာမျိုးနည်းနည်းနဲလာတာမျိုးကျွန်တော်တွေ့ရတယ်အဲ့ဒီမှာလည်းအခုထက်လေးတွေနည်းနည်းရှိတယ်လို့ကျွန်တော်ကတော့နည်းနည်းမြင်တယ်ပေါ့လေနော
်ဟုတ်ကဲ့ပါခင်ဗျာဆိုတော့ကျွန်တော်ဆရာဦးတီယာသွေးရဲ့သဘောထားလည်းကြားချင်ပါတယ်ဒီနေပြည်တော်မှာကိုယ်ရင်လည်းသတင်းယူနေကြတယောက်ဖြစ်တာဆိုတော့အတွေ့အကြုံတွေရပြောမယ်ဆိုရင်ဒီလိုကိုယ်စားလှယ်နဲ့သတင်းသမားတွေကမှဒီလိုအခုထက်ကလေးတွေကဘယ်လောက်တောင်ရှိနေလဲခင်ဗျာ
ကျွန်တော်ဒီကိုဒီတော့ကိုယ်စားလှယ်နဲ့အဲမီဒီယာတွေရဲ့အကြားပါလို့ပြောရင်ကျွန်တော်တို့ခွဲပြောရမယ့်ကိစ္စတွေရှိတယ်လို့အဲပေါင်းပြောရမယ့်ကိစ္စတွေရှိပါပေါ့ဆိုတော့အရင်ဆုံးပေါင်းပြောလို့ရတဲ့ကိစ္စပေါ့တော့ကိုယ်စားလှယ်အားလုံးကိုညီညွတ်ပြီးပြောမယ်ဆိုရင်ကျွန်တော်တို့မီဒီယာတွေဘက်မှာလည်းကျွန်တော်တို့အားနည်းချက်ရှိတယ်။ဘာဖြစ်လို့လဲဆိုတော့မီဒီယာတွေကျွန်တော်များကျွန်တော်လေ့လာမိကြတော့ကမီဒီယာတွေတော်တော်များများသူတို့မှလည်း pressure ရှိတယ်။ဒီလိုဒီကကျွန်တော်တို့လွတ်တော်လာပြီးတော့သတင်းယူနေတဲ့မီဒီယာတွေကတို့နောက်ပါတို့ရဲ့ဒီတို့တို့ဒီ editor တွေကနေပြီးတို့ကိုဖိအားပေးနေကြတယ်။ဒီဘာသတင်းမှမထူးသေးဘူးလား။ဘာမှရေးလို့မရသေးဘူးလားဆိုတဲ့ဟာရှိတာပေါ့နော်။ဒီအခါကျတော့တို့ကဒီသတင်းတွေထူးဖို့အတွက်ကိုတို့ကအဲ့ဒါဆက်တော့မှာတင်ပြတယ်ဆွေးနွေးချက်တွေထဲမှာလေ့လာရတယ်လို့အဲ့ဒီမှာလည်းသိချာလို့မတွေ့ဘူးဆိုရင်ထွက်တာလည်းတို့ကတချို့ issue တွေမှာတို့တို့ဒီသဘောထားတွေပေါ့နော်။အမြင်တွေဟိုလားတကယ်ပြင်းထန်တဲ့သဘောထားမျိုးတွေဒါဒီစိတ်ဝင်စားလို့ကြတာမျိုးတွေတို့ကရှာဖွေပြီးနေတယ်အဲ့တော့တစ်ခါတည်းကြောက်တော့ကျွန်တော်တို့ဆက်တော့ဗာဆွေးနွေးတဲ့အကြောင်းအရာတွေအားလုံးပြည့်တဲ့အတိုင်းနဲ့၄ပင်လေဟိုလည်းပြင်းစရာကောင်းတယ်ပေါ့ဟိုကျွန်တော်တို့တာမန်စာဖတ်ပြည့်တဲ့အတွက်ကိုဒါသတင်းပြည့်တဲ့အတွက်ကို၄ပင်လေးကိစ္စလေးကြီးရတာကြတော့ဒေသမားတွေလည်းလည်းဒီသတင်းတစ်ပုဒ်ဒီတက်ဖို့လိုတယ်နောက်ကပရက်ဆာလည်းရှိတယ်ဆိုတော့မလို့ဒါ၄များပြီးတော့တစ်ခါလည်းကျွန်တော်တို့ဒီကိုလိုချင်တဲ့ဟာကိုတော့ကျွန်တော်တို့ရအောင်ကြိုးစားပြီးမေးရတာရှိတယ်လို့တစ်ခါပြေမှလည်း ကျွန်တော်တို့တော့ကိုယ်စားလှယ်တွေကပြောလိုက်တဲ့အချက်တွေအတိအကျမပြင်းထန်ဘူးတော်တော်လည်းကောက်ယူချက်ကအရန်ပြင်းထန်တယ်လို့ပြောရအောင်နော်အဲ့ဒီလောက်တဲ့အခါမှာကျွန်တော်တို့ဟိုသတင်းကိုမထူးထူးအောင်ခေါင်းစဉ်ကြီးကြီးအောင်ကျွန်တော်တို့ဒီလိုမျိုးအဲ့ဒီလောက်တဲ့အပိုင်းမရှိဘူးဆိုတော့ဒီအပိုင်းမရှိတဲ့အခါကျတော့ဟိုလူလူလားလားနဲ့ပြောလိုက်တဲ့တော်တော်ကိုယ်စားလှယ်ကသူ့သတင်းနဲ့သူပြောတဲ့သတင်းနဲ့ပတ်သက်ပြီးတော့မီဒီယာမှာတက်သွားတဲ့အခါကျတော့ဒီချက်ပိုပြင်းထန်တယ်ကျွတ်ရတဲ့အသေးသေးပါတယ်လည်းကြောင်းသွားတဲ့သဘောကြီးဖြစ်တဲ့အခါကျတော့အခုအနေနဲ့တော့ဟိုတော်တော်လေးကိုစိတ်မကောင်းဖြစ်ပြီးတော့နောက်ကိုမီဒီယာကလည်းဒီလိုနောက်ပိုင်းကစားတယ်ကျွန်တော်တာကရှိတာပေါ့ဗျာဆိုတော့ဒါမျိုးတွေလည်းမရှိဘူးဆိုတော့ရှိတယ်ဒါကလည်းကျွန်တော်တို့လူသားတွေဘက်ကလည်းသိကြရမယ်သိကြရမယ်ကျွန်တော်တို့အပိုင်းပေါ့ဆိုတော့ပြီးတော့ကျွန်တော်ခွဲပြောမယ်အပိုင်းတစ်ခုပါလို့ဆိုတော့ကျွန်တော်တို့ဒီဟိုလွတ်တော်ကိုယ်စားလှယ်မှာကျွန်တော်တို့ဒီဟိုရုပ်ောက်ပွဲကြီးဟလားရုပ်ောက်ပွဲကမ်ပိန်းကြီးချက်တန်းလာတဲ့နိုင်ငံရေးသမားတွေကျွန်တော်ဒီနိုင်ငံရေးပါတီတွေကနေလာတဲ့ကျွန်တော်တို့ဒီကိုယ်စားလှယ်တွေကကျွန်တော်မီဒီယာတွေမသိဘူးမီဒီယာတွေလည်းအပြန်အလှန်ဟလားအားကိုးအားသာပြုလို့ရှိတယ်မီဒီယာတွေအားကိုးပြီးတော့ကျွန်တော်တို့ဒီကမ်ပိန်းကလာတယ်မှာသတ်သားလာခဲ့ရတယ်ကျွန်တော်တို့နိုင်ငံရေးသမားတွေကတော့ဟလာကိုယ်လည်းဖြစ်ပြီးဖြစ်ပေါ်ကြောက်တာတောက်လာတာမှာမီဒီယာတွေရဲ့ကျွန်တော်တို့ဒီပုံတိုင်ပုံစိတ်ကပုံဟာဓာတ်ပုံရိုက်တာဆိုမိကိုပေးနေတာဆိုဒီဘောတရားတွေသိရကြည့်နားလေဒီပါတယ်တွေသူတို့လည်းဟလာရုပ်ောက်ကကိုယ်လည်းတွေနဲ့ဒီမီဒီယာတွေနဲ့သမားတွေတော့ပရိပတ်ကမရှိရှိနေတော့ပြောတော့မိကိုပေးတဲ့နေရာမှာသူရဲ့ဖြည့်ဖြည့်ကြတဲ့အဲ့ဒီလိုတဲ့အခါမှာဟလာတောင်းသွားရင်ပါသွားရင်ပြင်းထန်လွန်းသွားရင်ဟလာဟိုဟိုဖြစ်တဲ့တက္ကနာလောက်ပဲရှိတယ်။ဒါပြင်းတော့တဲ့အပေါ်မှာတော့ဒီမျိုးသိဉာဏ်နဲ့သိတတ်တာမရှိဘူး။ဒါပေမဲ့ရရင်သိဉာဏ်နဲ့မရှိဘူး။ဒါပေမဲ့စက်ပနာကတမတော်ဘာကိုယ်တယ်ဒီကြတော့ကျွန်တော်နိုင်ငံရေးဘောကလာတာဟုတ်ဘူး။သူတို့ကကျွန်တော်ဒီစီးကတ်တင်းကျက်တဲ့နေရာပဲနေပဲတကွာလေလာတယ်။ဒီကြတဲ့တိတ်တိတ်ဟိုမတိတိတ်နေပဲတကွာလာပြီးတော့ဒီလိုတက်တော်ရောက်လာချိန်မှာဒီမီဒီယာကဝိုးဝိုးတဲ့ဓာတ်ပုံတွေရိုက်ကြတာလေအဲ့ဒီတင်းနေရာတက်သွားတဲ့ခါလေးအဲ့ဒါကျွန်တော်ဒီ online မှာဟိုတင်းတက်သွားတဲ့ခါကျတော့ online မှာတင်းစာအသားနဲ့ဓာတ်ပုံတွေတက်သွားတဲ့ခါမှာ online တွေအားလုံးကြည့်ရတယ်လို့ဒီလူပေါ်ရဲ့ကျွန်တော်ဒီဘောကိုတခုဒီရတယ်ဒေါင်းလုဒ်လုပ်ပြီးအလွယ်တူပြီးအွန်လိုင်းမှာကျွန်တော်တို့ဒီရနိုင်တယ်ဗျာ။ဒီဂရင်းကဒေါင်းလုဒ်လုပ်ပြီးသူတို့တိုက်ကြဟာစာယူပြန်ပြန်လာမျိုးရှိတယ်။ပုံတွေမပေါက်ကြရသေးဘူးလို့ဆိုတော့ဒါကကျွန်တော်တို့ဖြစ်တဲ့သဘောတဘာပါ။ဆိုတော့လည်းတက်မသွားကုန်လို့ကြဒီပုံတွေမှာသူတို့ခံစားချက်ကတော်တော်လေးကိုဟိုဘယ်လိုကောသူတို့တော်တော်လေးထိတ်လန့်မှုရတယ်ဒီဘောမှာတော်တော်လေးတုံ့ဆုပ်ပုံရတယ်။ဆိုတော့ဒီသဘောတဘာဝနဲ့ကျွန်တော်မီဒီယာတွေကလည်းတစ်ခုဖြစ်တဲ့သဘောတဘာဝတွေပေါ့နော်။ဒီလူမှုကွန်ရက်မှာပြန်ပွားတဲ့ပဿနာတွေကိုသူတို့ပြင်နာမရသေးတာအဲ့တော့ဟိုခိုင်းတဲ့ခိုင်းတဲ့ကြည်ရပါတော့အဲ့တော့ဒီတော့ပြန်ပြီးဖြစ်လာပြီးတော့ဒီလိုပြိပတ်သွားနေတာကျွန်တော်တို့ကရှင်းရှင်းလေးပြောက်ွယ်သွားမယ်ဆိုတာဟဲ့လားဒီတော့ခွန်မြင့်လည်းရှိပြီးတော့ဒီဖြစ်တော်ကြီးရှိတာဒီခွန်မြင့်လည်းရှိပြီးတော့ဒီတမတော်လာကကိုယ်စီလေးနဲ့ဒီကြားနဲ့ကြားမှာကျွန်တော်တို့ကောင်းပုံနဲ့ဆက်ဆံရေးတစ်ခုချက်ချင်းပြည်ရင်လာမယ်ဆိုတာအခုဒီတက္ကနာတွေကအဲ့ဒါထက်တာအစ်စ်အစ်စ်တွေတက်လာပြီးတော့ကျွန်တော်တို့ပုံပြီးစိုးဝလာတာတော့ဒါတော့မကောင်းတဲ့လက္ခဏာပေါ့
ဟုတ်ကဲ့ဆလူလာတော့ဒီအတွေ့အကြုံအားနည်းတာတွေကနှစ်ဖက်စလုံးမှာရှိနေတယ်ဆိုတော့သဘောပေါက်ခုထိရင်းချက်မလာနိုင်သေးတဲ့သဘောတဘာဝရှိနေတာပေါ့လေ
ဟုတ်ပါရဲ့ဘာဖြစ်လဲဆိုတော့ဒီဖြစ်တဲ့တက်တနာဆိုလို့ရှိရင်ဓာတ်ပုံရိုက်တဲ့ကိစ္စကတကယ်တော့ကျွန်တော် public area ပေါ်တော့ဒီတော့ကျွန်တော်သတင်းလောက်တဲ့ area တော်တော်ဆိုတော့ကျွန်တော်တို့ဒီနိုင်ငံရေးသမားတွေအားလုံးကျွန်တော် sorry တော်တော်ကိုယ်စားလှယ်တွေအားလုံးကလာပြီးတော့ကျွန်တော်တို့ပြည်သူ့ရဲ့အတွက်ကိုဥပဒေကြီးအလုပ်ကိုလာလုပ်ကြတဲ့အခါမှာကျွန်တော်တို့မီဒီယာတွေကလည်းဓာတ်ပုံရိုက်မှာလေဒီကိုမေးပါပဲဒါကဟို privacy ဟိုပါတော့တို့ရဲ့ဒီကိုယ်ပိုင်စိတ်နဲ့ခွင့်ခံစားရတဲ့အချိန်မဟုတ်ဘူးတိုင်းပြည်တွေလုံးလုံးနေတဲ့အချိန်ဖြစ်တဲ့အတွက်ကျွန်တော်မီဒီယာကမှဓာတ်ပုံရိုက်တာတို့မေးမြန်းလာတော့ရှိမှာပဲဒီကကိုယ်ကိုယ်ကိုစိတ်တွေပြင်ဆင်လာဖို့လိုတယ်။အဲတခုရှိတာကတော့ကျွန်တော် private room ကြီးတယ်ကျွန်တော်တို့ဒီအောက်မှာဟိုကျွန်တော်ပေါ်ထားတဲ့နေရာကြီးရှိတယ်ပြေးလေးတောက်တဲ့နေရာလေးကြီးရှိတယ်တက်တက်ရဲရဲမြေပေါ်ပေးထားတဲ့နေရာကြီးရှိတယ်အဲလိုနေရာမျိုးကြီးဆက်ပြီးတော့အရင်းကြီးဓာတ်ပုံရိုက်တဲ့၄ကျက်ဆိုတော့ဒါတက်တယ်လာပေါ့နော
်။ဟု
တ်ကဲ့ဆိုကျွန်တော်ဒီဝင်ထွက်ပြီးမှဟလာဒီကျွန်တော်တို့ဟိုအများအပြားဖြတ်သွားဖြတ်လာတဲ့နေရာတွေမှာကျွန်တော်ဓာတ်ပုံရိုက်တာလို့ဒီကိုပြီးတာလို့ဆိုတာဒါပြတော့ဘယ်ကတည်းကမှလည်းထူကြီးလည်းကောင်းမထုံးကြမယ်အဲ့တော့ဒီတို့တော့မှသတိရှိဖို့ကျေးဇူးတင်တယ်ကျွန်တော်စီးကားလေးပြေးကြလာပြီကျွန်တော်အင်တာဗျူးလုပ်နေစီတော့မှကျွန်တော်တက်တက်နေရာလေးပြေးလာအဲ့မှာတော့လို့ရတယ်ဆိုတော့ကျွန်တော်တို့ဒီမီဒီယာသမားတွေကတော့အပြတ်တဲတဲ့ကတော့ဆိုတော့ဒီအင်တာဗျူးတဲ့ကြီးကိုတော်တော်လေးခက်ခဲရလိုက်ပြီးအဲ့ဒီအင်တာဗျူးလုပ်တဲ့ရတဲ့နေရာမှာတော့ပြီးတော့ကျွန်တော်ကနင်းတဲ့ရတဲ့ကိစ္စမျိုးရှိတယ်ဆိုတော့တစ်ဖက်ကလည်းဒါကိုနားလည်ပြီးတော့ပြောကြကြည့်ရင်လည်းပြောပေါ့ပြောကြမရှိလည်းကျွန်တော်ပြောကြမရှိလို့ပြောတယ်ဒီလိုဆက်မနေတော့ဆိုတော့အဖက်တစ်ဖက်နားလည်မှုအရင်ပြီးပေါ့လို့ရပြီးပေါ့လို့မရမှတိုင်နာတန်းလာရဖြစ်လာတာဒါတမျိုးပေါ့နော်အခုတော့နားလည်ပြီးလည်းမပြီးပေါ့သေးသေးလည်းဒီလိုအဆင်မဖြစ်လာတော့ဟိုဒါစိတ်မကောင်းကြပဲစိတ်လည်းပူကြပဲပေါ့
ဟုတ်ကဲ့ဆိုတော့ကျွန်တော်ဒီလွတ်တော်ကိုယ်စားဦးမျိုးစောအောင်လည်းပြန်မေးချင်ပါတယ်ဒီတက်မတော်သားကိုယ်စားရေးဘက်ကဒီသတင်းမီဒီယာတွေကိုအေးအေးယူဖို့ဆိုပြီးလွတ်တော်နာရကထက်မှာဟိုတင်ပြတဲ့စာထဲမှာကြာတော့ဒီကိုယ်စားရေးစိတ်ညူညင်အောင်ဒေါသဖြစ်အောင်တမင်တက်တက်လှုပ်တဲ့တခြားပြစ်မှုတစ်ခုကိုကျူးလွန်အောင်အကြံနဲ့လှုပ်တဲ့အသေးပြစ်အောင်တမင်လောက်တယ်ပေါ့နော်။နောက်ကိုယ်စရီသွားလာခဲအောင်လုပ်တဲ့ဒီအမျိုးသမီးကိုယ်စရီဆိုရင်လဲကာယင်းနေပြက်လောက်အောင်လုပ်တယ်ဆိုပြီးတော့လဲပြောထားတာမျိုးရှိတယ်ဆိုတော့ကျွန်တော်ဒီသူတို့ဖြစ်ခဲ့ကြုံရတဲ့အတွေ့အကြုံတွေကိုတော့ကျွန်တော်ဟိုမမေးချင်ပါဘူး။ဆိုတော့ကိုမျိုးစော်လွတ်တော်ကိုယ်စရီတူးချင်းအနေနဲ့ရောဒီလိုမျိုးတွေကိုယ်တိုင်ကြုံခဲ့ရတာမျိုးတွေဒါမှမဟုတ်တွေ့ခဲ့ရတာမျိုးရှိလားခင်ဗျ။
ကျွန်တော်အနေနဲ့ကတော့ဒီကိုယ်တိုင်ပေါ့လေနော်ကျွန်တော်ဒါဟိုပိတ်ဆို့တာပါညာပုံစံမျိုးတွေတော့ကျွန်တော်တို့ကမကြုံရဘူးပါဘူးကျွန်တော်တို့ကကြတော့ငကူကလေးနဲ့လည်းမီဒီယာ friendly ဖြစ်တယ်ပေါ့ဖြစ်တဲ့အခါကျတော့ကျွန်တော်တို့ကဟိုမီဒီယာဘာလို့ခြင်းနဲ့ဘာဖြစ်ခြင်းနဲ့ဆိုတော့ဘာမေးခြင်းနဲ့ဆိုတော့လည်းကျွန်တော်တို့သိတဲ့အခါကျတော့များသောအားဖြင့်ကျွန်တော်တို့ပြောခြင်းနဲ့ message ကိုကျွန်တော်တို့ကပြောရရှိတာကိုကျွန်တော်ပြောနိုင်ဖို့ကြိုးပင်ထားလေးရှိတဲ့အခါကျတော့ကျွန်တော်တို့မှာပြဿနာသိမရှိဘူးဒါမှမဟုတ်လည်းပဲကျွန်တော်တို့ကကြတော့ပြောမယ်ဆိုရင်တော့ဒီတွတ်တော်ကိုယ်စားလှယ်ဖြစ်ပေမဲ့အရန်ကြီး popular အရန်ကြီးရဲ့တွတ်တော်ကိုယ်စားလှယ်မျိုးတွေမှာမပါဘူးပေါ့အဲပြောမယ်ဆိုလို့ရှိရင်ကျွန်တော်တို့ကဒီလွတ်တော်ဥက္ကဋ္ဌတွေလို့ကျွန်တော်ဝင်ကြီးတွေလို့မှာကြတော့ကျွန်တော်တို့တချို့ကြတော့ကျွန်တော်တို့မြင်ရတာကတော့အဲ့လိုမျိုးရှေ့ဆက်သွားလို့မရအောင်တော့မှပိတ်တယ်ဟိုဟာမီဟိုမိုက်တွေထိုးပေးပြီးတော့မှကျွန်တော်တို့မေးတဲ့အခါမှာမဖြေခြင်းမဲ့နဲ့ကျွန်တော်တို့သွားတဲ့အခါမှာဗာလဲဆိုတဲ့အခါကျတော့ဒီဟိုလမ်းကိုပိတ်ထားတယ်လို့ဖြစ်တာမျိုးတွေတော့ကျွန်တော်တို့မြင်ဘူးတယ်ပေါ့လေကိုယ်တိုင်းတော့မကြုံဘူးအဲ့လိုမျိုးတော့မြင်ဘူးတယ်အဲ့လိုမျိုးကျွန်တော်ဘာတစ်ခုသွားတွေ့ရလဲဆိုတော့အဲ့နှစ်ချက်သွားတွေ့ရတာပေါ့အဲ့ကိုယ်စလေဒီဒီ high profile figure တွေပေါ့လေနော်ဒီသူတို့အနေနဲ့ကကြတော့လည်းပဲမီဒီယာတွေကိုအချိန်တစ်ခုတော့ပေးတင်တယ်လို့ကျွန်တော်တို့မြင်တယ်မီဒီယာတွေကိုအနည်းဆုံးတော့တစ်ခုခုသူတို့တစ်ခုခုလုပ်ပြီးပြီဆိုလို့ရှိရင်ပြောစီရာ message တစ်ခုခုခြံထားခဲ့ဖို့ပြောရမယ်ဆိုတော့ဒါသူတို့ကြိုတင်ပြင်ဆင်လာဖို့လိုတယ်လို့ထင်တယ်ပြီးတဲ့ခါကျတော့မေကွန်းဒါအကုန်လုံးတော့ကျွန်တော်တို့ဖြေချင်မှဖြေနိုင်မှာပေါ့မေကွန်းတစ်ခုသုံးခုလောက်ဖြေဖို့အတွက်ကတော့အချိန်လေးပေးတဲ့ပြီးတော့မှကျွန်တော်တို့တွားနိုင်ဖို့ဒါစီစဉ်ရမယ်လို့ကျွန်တော်မြင်တယ်ပြီးတဲ့ခါကျတော့မေးတဲ့ခါမှာလည်းခုနပြောသလိုဒီမေးတဲ့ဖြေမဲ့လူတအားကြီးကပ်ပြီးတော့မှလောက်တာမျိုးထဲဆိုလို့ရှိရင်ကျွန်တော်တို့ကဟိုခလန်းလန်းနေမှလောက်ပြီးတော့မှသူရှိတို့လာလေကျွန်တော်တို့နောက်ဆုတ်ပြေးတဲ့ဟာမျိုးလေးတွေနဲ့အပြန်အလှန်နားလည်မှုလေးတခုဒါရှိတင်တယ်လို့ကျွန်တော်မြင်တာပေါ့လေအဲ့တော့တအားကြီးပိတ်ထားတဲ့ပုံစံမျိုးတွေကြတော့ဒါကျွန်တော်တို့ကတစ်ခါတလေတွေ့ရတယ်အထူးသဖြင့်တော့အတိုင်းငယ်ပုဂ္ဂိုလ်တို့ကလာလို့ရှိရင်လည်းဒါဝိုင်းပြီးတော့မှကျွန်တော်တို့ပိတ်ထားသလိုဖြစ်ဖြစ်သွားတာပေါ့ဒါမျိုးတွေတော့ကျွန်တော်မြင်ဘူးတယ်အခုကိုယ်တိုင်ကတော့ကျွန်တော်တို့ရောလိုမျိုးဆက်ဆံမှုတာတော့မရှိဘူးဘာလို့လဲဆိုတော့ကျွန်တော်တို့ကဟိုကျွန်တော်တို့ကလူပိတ်ပြီးတော့မှမေးရလောက်အောင်လဲကျွန်တော်တို့ figure အလောက်မကြည့်ဘူးလေ
โอเคဆိုတော့ကိုတီယာသွေးအနေနဲ့ရောခင်ဗျာဒီတက်မတော်သားကိုစရီဘက်ကပြောသလိုပေါ့လေတရင်မီယာကြီးကဥပဒေနဲ့မညီတဲ့လောက်ရမျိုးတွေရှိတယ်ဆိုတော့ဟိုအခုဒီနောက်ဆုံးဖြစ်သွားတဲ့ဖြစ်ရမှာပဲဖြစ်ဖြစ်ပေါ့လေတခြားဖြစ်ရတဲ့အနေနဲ့ရောရှိတယ်လို့ပြောရင်ဟိုလက်ခံနိုင်စရာအကြောင်းရှိလားခင်ဗျာ
ကျွန်တော်တော့လေဟိုအစီအတိုင်းစာနဲ့ပတ်သက်လို့လည်းကျွန်တော်တော့ online မှာပြန်နေပြန်ထားပါတယ်ဟိုကျွန်တော်တို့အတိုင်းစာဆိုတော့လည်းဟို blog စစ်မှာလည်းကျွန်တော်တို့မပြီးဘူးเนาะဆိုတော့အဲ့ဒီတိုင်းစာမှာပါတဲ့အချက်ပေါ့အကယ်၍အဲ့ဒီတိုင်းကျွန်တော်တို့ဖတ်ရတဲ့တိုင်းစာအစ်မဖြစ်ဖြစ်လို့ဆိုလို့ရှိရင်တော့အဲ့တိုင်းစာမှာပါတဲ့အချက်တွေကတော်တော်လေးဟိုဝင်သွားပါတယ်အမှန်တော့ကျွန်တော်ကမျှော်လင့်တာကတိတိကျကျပေါ့ဘယ်လိုဖြစ်ရမျိုးဟလားဘယ်နည်းဖြင့်ဖြစ်ရဘယ်လိုဖြစ်ရမျိုးလဲဆိုရင်ဘယ်လိုဖြစ်ရမျိုးဘယ်လိုစော်ကားမှုမျိုးဘယ်လိုမျိုးသိအောင်ချက်မျိုးဖြစ်တယ်ဆိုတဲ့ဟာမျိုးသင်စာထောက်ကြပြီးပြောတာမျိုးကျွန်တော်မတွေ့ရဘူးပေါ့နော်ဆိုတော့ဟိုအဲ့ဒီဖေးမှာကျွန်တော်တို့အသေးစိတ်ကြီးရှင်းလေးတာတွေရှိမှရှိတယ်ကျွန်တော်လည်းမဲကျွန်တော်လည်းမသိအောင်ပဲနော်ဟိုသူတို့တွေခင်းလေးကြတယ်ဆိုကြားတယ်တော်တော်လည်းပဲအနောက်အဖြစ်ကျကျွန်တော်တို့ဒီဖြစ်စဉ်လေးနဲ့ပတ်သက်ပြီးတော့ဒီလိုမျိုးတိုင်ကြားတဲ့အဖြစ်ဖြစ်ခဲ့ရတယ်ပဲသူတို့ဖြစ်စဉ်လေးနဲ့ပတ်သက်ပြီးတော့ဒီကြကြအဲထောက်ပြပြောဆိုတာမျိုးကျွန်တော်မသိရတဲ့ကြောင့်မလို့အမှန်မှကျွန်တော်လည်းဟိုစဉ်းစားအဆက်တယ်ဘာဖြစ်လို့များဟိုဒီလိုမျိုးမီဒီယာဒီအားလုံးကိုကျွန်တော်တိတ်ကျုံပြီးတော့ဟာဖြစ်အားပေးတဲ့သဘောမျိုးစာစာဖြစ်လာတယ်ပေါ့နော်ဘာဖြစ်တစ်ချိန်တော့လည်းကျွန်တော်တို့ဒီဟို interpret the book ဆိုတော့အပေါ်နေပြီးတော့မှန်ကန်တဲ့ဉာဏ်ခံရပြီးတော့ကျွန်တော်တို့ဒီကမ္ဘာကကိုယ်လေတစ်ယောက်ကတစ်ယောက်စာမဲပေးနေတဲ့သဘောမျိုးဟလာလက်ဆန်းနေတဲ့ဓာတ်ပုံတွေထွက်လာတဲ့ဟာတွေကလည်းတကြိမ်ကြိမ်ဖြစ်ခဲ့မှုတွေဆိုတာဒုတိယတစ်ကြိမ်ဖြစ်တာပေါ့နော်ဆိုတော့ဖြစ်တဲ့အခါတိုင်းမှာကျွန်တော်တို့မီဒီယာတွေနဲ့ကျွန်တော်တို့ဖြစ်ပွင့်နေပြောရအောင်နော်ကျွန်တော်ဒီကတော့အုတ်ချုပ်ရနေပြီးတော့မှန်တိုင်းထားပြီးတော့မီဒီယာစစ်တမ်းကကိုယ်လေတိတိကျကျဟလာဟိုဖြစ်ချင်တာဖြစ်တင်တာအပြားလားကျွန်တော်ဒီကြီးဒီကောင်ဆိုတာဆွေးနွေးကြတာပုံပြီးဖြစ်ရောက်တယ်ဒါကတော့အခုလိုမျိုးတိုင်တာလုပ်လိုက်ပြီးတဲ့အခါကျတော့ကျွန်တော်တို့မီဒီယာရေးပေါ်မှာပရက်ဆာကျလာတော့ကျွန်တော်နည်းနည်းနိုင်ငံရေးဆိုင်နေတာကတော့ဆိုမီဒီယာတစ်ခုလုံးကဒီဟာကြီးကိုခံစားရတော့ဥပမာနားလည်မှုတွေတော့ဖြစ်နိုင်တယ်ဟုတ်လားမီဒီယာရေးပေါ်မှာတက်လိုက်တာဝင်မကြည့်ရတဲ့ကိစ္စပါဥပမာဆိုကြပါစို့ဖြစ်နိုင်ခြေရှိရာတစ်ခုဆိုလို့ချေအဲ့ဒီဟာရာစီတော့ကဆဲတဲ့ကိစ္စမတိုင်ခင်တည့်ရမှာဆိုလို့ချေကျွန်တော်တို့ကကိုယ်စီလေးအမျိုးသမီးကျောက်ရက်ဓာတ်ပုံက online မှာတော်တော်လေးပြန်သွားတယ်အဲ့ဒီမျိုးသမီးဓာတ်ပုံကိုအသုံးပြုပြီးရောတောင်းကြဆောင်ကြရေးလာလို့ရှိတယ်ဆိုတော့ဟိုဒီဟာကတော့ကျွန်တော်တို့မီဒီယာကဘယ်သတင်းတပ်ပုံပြင်တယ်လားဘောင်းစားစုကြီးပုံနဲ့ပြင်တယ်ကျွန်တော်ကင်မရာဥပဒေပုံပဲပြင်တယ်ဘယ်သူပုံပဲပြင်တယ်လူတိုင်းကကျွန်တော်တို့ဒီ online ပေါ်မှာ download လုပ်ပြီးပြန်ပြီးတော့နောက်ပြောင်ပြီးဒီတဲ့ကိစ္စတွေကဒါကျထိန်းထုတ်လို့မရတဲ့ကိစ္စကမီဒီယာမတိုက်ရိုက်တာဘူးမီဒီယာတော့သူကပြင်ပါပဲဒီပုံကိုအဲ့တော့ပြန့်ပြန့်သွားတာကတော့ပြင်ဒါကလီးနေပါပဲကျွန်တော်ဖြင့်ထားပြီးတော့ပြဿနာပဲဆိုတော့ဟို Facebook ပေါ်မှာပြင်လိုက်အဲ့ပြင်လိုက်တဲ့တရေကပုံလူတိုင်းက download ပြီးတော့ရေးချင်လို့ရေးလို့ရတဲ့ကိစ္စကမီဒီယာတော့လည်းမဆိုင်ဘူးဒါကလီးပြင်ညာဘူးလည်းကကျွန်တော်လည်းခွင့်ပြုပါလို့ဖြစ်ဖြစ်တော့အားလုံးကဒီလိုတုံးနေကြတာဆိုတော့ဒီသူမမဟုတ်ဘူးကြာလူတိုင်းကသံဃာကြီးပြင်ပြင်လဲတတော်ဆန်းကြီးကြီးပြင်လေကခံနိုင်ရတဲ့ခံရနိုင်တဲ့ပြဿနာလေးဆိုတော့အဲ့လိုမျိုးပုံမှာဟိုခံစားချက်ထားပြီးတော့ကျွန်တော်တို့မီဒီယာတွေ ဆက်စားပြီးအခုလည်းဒါကမဖြစ်ဘူးဗျာခဏခဏပြီးကျင်လည်းပါတယ်ဘယ်လိုဖြစ်တော့လဲမှဖြစ်သွားတယ်ဘယ်အကြောင်းအချက်ဘယ်ပြဿနာကိုအခြေခံပြီးခံစားရတယ်ဘာလို့အဲ့လိုပြောမှလဲကျွန်တော်တို့မီဒီယာသမားတွေပြကြဆင်ဆင်လို့ရမယ်အဲ့တော့မဟုတ်ဘဲနဲ့ကျွန်တော်တို့ဒီလိုမျိုးဟိုတိုက်စားလုပ်ပြီးတော့ကျွန်တော်တို့မီဒီယာသမားတွေရဲ့ပွားခွင့်လာခွင့်လုပ်ခွင့်ကိုစဉ်းကျက်သွားလို့ဒါတော့ကျွန်တော်ကတော့ဒါဒီကတော့တခုလို့ပရစာပြီးရနိုင်ငံရေးဆန်နဲ့ကျွန်တော်တုံ့ပြန်လို့သဘောမျိုးဖြစ်နေတယ်။ဒါကကျွန်တော်ရှေ့လျှောက်ဟိုဟိုကျွန်တော်ဒီဒီယာတွေရစက်ပြီးတော့ကျွန်တော်တကယ်နဲ့လုပ်နေတော့ကြက်သွားမှာမဟုတ်ဘူး။အဲ့တော့ဖတ်ပြီးတော့ဒီတက်တန်ပြီးဖြစ်နေတော့ကောင်းအောင်အမှန်တော့ဖြစ်တင်လာတော့ကျွန်တော်မီဒီယာတွေတက်တော့ပုံစံတွေတွေနဲ့ဒီတက်တော့တော့ပုံစံတွေကြားမှာကျွန်တော်တိတိကျကျပြည့်ပြီးတော့ဘယ်ဟာကတော့ဘယ်လိုဖြစ်တယ်ဒီဟာကဒီကျွန်တော်တို့ရဲ့မီဒီယာအမှန်နဲ့သဘောတဘာဝနဲ့လုပ်ငန်းဆိုင်ရာကြောင့်ကျွန်တော်ပြန်ချင်းပြလို့ရတယ်ဆိုတော့နောက်ပတ်ရှိကြလို့ရတယ်အမှန်တော့တိတိကျကျကျွန်တော်တို့ engage လုပ်ပြီးတော့ဟာဟိုအပြန်အလှန်ပြောဆိုဆွေးနွေးပြီးတော့ဟိုလီလာချာမယ်ဆိုတာဒီလိုမျိုးကျွန်တော်တို့ကုတ်ဆုပ်ယူတတ်တယ်လေဒီကစဉ်းတော့ရဟိုဖြစ်ချင်းရမရဘူးလို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ဟိုတက်မလို့သားဒီကိုယ်စားရေးဘက်ကဒီဆွဆွဲထားတဲ့အချက်တွေကလည်းဟိုအငင်းပွားစရာရှိနေနိုင်ပါတယ်ဒါပေမဲ့ဟိုတင်ပြတဲ့တက်မလို့
ဟိုအရင်ဟုတ်တယ်ဒီကူက
ဟုတ်တယ်ဟိုဒါပေမဲ့ဟိုတင်ပြတဲ့ဒီတက်မလို့သားကိုယ်စားရေးအခုဆွေးနွေးတဲ့နေရာမှာပါတဲ့အတွက်လည်းကျွန်တော်ကဟိုဒီကိစ္စအပြန်လန်ဆွေးနွေးဖို့ကတော့မဖြစ်နိုင်တာလေရှိရပါလေတခုရှိရကျွန်တော်ဒီနေ့မှာဟိုဟိုဟိုကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုပါဝင်ဆွေးနွေးကိုဆက်သွယ်ထားတဲ့ပုံကိုတချို့လည်းရှိရအတွက်ကျွန်တော်လှည့်ပေးချင်ပါတယ်စာရေးထားရလေရှိပါတယ်တူကတော့ကျွန်တော်ထိုင်းနိုင်ငံကကိုတီးလည်မှုပါကိုတီးလည်မှုဆွေးနွေးတာလည်းချက်တော့နားထောင်ကြည့်အောင်ပါဟု
တ်ကဲ့ခင်ဗျာကျွန်တော်အနေနဲ့ကတော့ဒီလွတ်တော်ထဲမှာနော်ဒီစစ်တပ်ကြီးစစ်စာဖွဲ့စည်းကပြိပင်နဲ့ဟိုနေဒီမော်နော်တရင်သမားနဲ့ပြိပင်နဲ့ကိစ္စကတော့ကျွန်တော်အနေနဲ့ကတော့တော့ဘောမချဘူးဗျ။မဆုလည်းဆိုရင်တော့ကျွန်တော်တို့သတင်းသမားတွေဟာပြည်သူစုကိုနော်အကာအကွယ်ပေးတယ်နော်။မန္တာကိုသူတို့ထုတ်ပြောတယ်နော်။မမန္တာကိုသူတို့ဘာမှပြောဆိုတာလှုပ်ဆောင်တာမရှိဘူး။ကြားတာမရှိပါဘူး။အမှန်တရားကိုသူတို့ထုတ်ပေါ်တဲ့သတင်းသမားတွေဖြစ်တဲ့အတွက်နော်။ကျွန်တော်တို့အနေနဲ့ကတော့အများကြီးကြိုဆိုပါတယ်။အများသားပဲကြိုဆိုပါတယ်နော်။အဲဒီစစ်တပ်ဟာနော်သူတို့ရဲ့သတင်းသမားကိုပိတ်ပင်တာကတော့နေရာတကာမှာဖြစ်နေပါတယ်ခင်ဗျာ။
ဟုတ်ကဲ့ဒါကတော့ထိုင်းနိုင်ငံကိုတီးလည်မှုပါနောက်တူကတော့ကျွန်တော်တို့အီးမေးလ်နဲ့ပေးဖို့ဆွေးနွေးထားတာပါကိုဖြိုးဝင်းထက်အောင်ဖြစ်ပါတယ်နန်းလောင်စာဖတ်ပြပေးပါဦးခင်ဗ
ျလွတ်တော်အတွင်းသတင်းရယူပြီးတော့ပြည်သူတွေကိုသတင်းမှန်ပြန်ကြားပေးနေတဲ့သတင်းသမားတွေကိုလွတ်လပ်စွာသတင်းရယူမှုတွေကိုမပိတ်ပင်မသားစီးသင့်ပါဘူးအခုဖြစ်သွားတဲ့ကိစ္စတွေမှာလည်းသူတို့တွေလွတ်တော်တဲ့ပြောခဲ့တာတွေကိုအများပြည်သူတွေသိရအောင်ပြန်ပြီးပြောတာပဲလေအမှန်ဆိုရင်သူတို့ကိုသူတို့ပဲပြန်ပြီးတော့ဆင်ဆင်ချင်ချင်နဲ့လူကြီးလူကောင်းပြပြနေထိုင်ရမှာပါအခုလိုသတင်းသမားတွေရဲ့လွတ်လပ်စွာသတင်းရယူခွင့်သတင်းတင်ဆက်ခွင့်တွေကိုကြက်မှတ်လိုက်မယ်ဆိုရင်လွတ်တော်ထဲမှာအင်ဂျင်နီယာတွေတည်တည်ချာချာအလုံမလုံတာတွေပြောချင်ရပြောနေချင်ရနေနေနေတာတွေကိုပြည်သူတွေသိကြတော့မှာမဟုတ်ပါဘူး။ဒါဟာမဖြစ်သင့်ပါဘူး။လွတ်တော်ထဲမှာဆွေးနွေးခဲ့တာတွေချမှတ်ခဲ့တာတွေပြောခဲ့ဆိုခဲ့တာတွေဖြစ်ပျက်ခဲ့တာတွေအပေါ်အဆိုးအကောင်းမှန်များကိုပြည်သူတွေသိသိနေလို့မြင်ပါတယ်။အခုလိုသတင်းမျိုးကိုသတင်းအမှားအမုန်းစကားလို့ဆိုလို့မရဘူးလို့ထင်ပါတယ်။
ဟုတ်ကဲ့ဆိုတော့တို့ဒီဆွေးနွေးရတဲ့အထက်မှာတော့အဓိကသတင်းမီဒီယာတွေသူ့လို့သူ့လို့တာအောင်မချုပ်ချက်သင့်ဘူးဆိုပြီးထောက်ပြတဲ့အမြင်တွေကိုကြားပါတယ်ဆိုတော့ကျွန်တော်ကိုမျိုးစောအောင်တခုတော့မေးချင်ပါတယ်အခုအနေထားရဆိုရင်တော့ဒီလွတ်တော်ကိုယ်စားလှယ်ဘက်ကသတင်းသမားတွေကကိုယ်စားလှယ်တွေလုပ်နေတဲ့အလုပ်တွေကိုဟိုတစုံတရာနားမလည်တာတွေရှိရဲနောက်ပြီးအရေးကြီးတဲ့ကိစ္စတွေကိုစဉ်းစားလုပ်ကြရတဲ့အချိန်မျိုးမှာဟိုစိတ်နှောက်ရှက်ပေးရရောက်တဲ့ဟိုလုပ်ရမျိုးတွေလည်းရှိရဲဆိုတဲ့အမြင်မျိုးတွေလွတ်တော်ကိုယ်စားလှယ်ဘက်မှာရှိနေတယ်လို့ကျွန်တော်နားလည်လို့ရပါတယ်တစ်ချိန်တည်းမှာပဲဒီသတင်းသမားတွေပကပြောမယ်ဆိုရင်လေဟိုကိုလို့ကိုလို့နေတဲ့ကိစ္စတွေရှိနေတယ်ကိုမှလည်းကိုတာဝန်နေနဲ့ကိုပဲဆိုတော့ဆက်လို့ဟာအုံးမဲ့ကိစ္စတွေရှိနေဆိုတော့ဒီလိုရက်တိချက်မျိုးရှိထားတာဆိုတော့တစ်ဖက်နဲ့တစ်ဖက်အလုပ်တွေရဲ့သဘောတဘာဝကိုဟိုဘယ်လိုပြောမလဲပြည်ပြည်ဝဝသဘောမပေါက်လို့လားဒါမှမဟုတ်ကိုလို့နေတဲ့အလုပ်ကမှပိုအရေးကြီးရဆိုရင်အမြင်တွေကြောင့်အခုလိုမျိုးဟိုပေါ့လေအဖို့တစ်ကလေးတွေဖြစ်စရာတွေကြုံနေရတာလားဘလို့ကြောင့်အဓိကဖြစ်တယ်လို့မြင်လဲကိုမျိုးစော
တဖက်နဲ့တဖက်ဟိုဒီကခဲ့ရတဲ့အကြောင်းရင်းတွေကတော့ဒါအများကြီးရှိမယ်ပေါ့နံပါတ်၁ကျွန်တော်ပြောချင်တာကတော့ခုနကတော့ကိုဥပ္ပယဆိုပြောသလိုပဲကျွန်တော်တို့ကဒီမီဒီယာတွေကိုဖိနှိပ်တဲ့ဟာချုပ်ချယ်တဲ့ဟာတို့ကျွန်တော်တို့လည်းမကြိုက်ဘူးဘာဖြစ်လို့လဲဆိုတဲ့အခါကျတော့မီဒီယာကကျွန်တော်တို့ကလွတ်လပ်စွာသတင်းယူခွင့်လည်းရှိနေမှာကျွန်တော်တို့ကပြည်သူလူထုကလည်းပဲကျွန်တော်တို့လွတ်တော်ကလုပ်နေတာတွေလွတ်တော်ကိုယ်စားလှယ်လုပ်နေတာတွေကိုပို့ပြီးတီးခွင့်ရှိမှာပေါ့ဒီမှာသဘောပေါက်မှုလွဲနေတာလေးတွေရှိတယ်။ဘာလဲဆိုတဲ့အခါကျတော့တခါတလေကြလို့ရှိရင်မီဒီယာတွေကိုပြောလိုက်လို့ရှိရင်ဆိုးကျိုးပဲဖြစ်မယ်လို့ထင်တဲ့လူတွေလည်းရှိလိမ့်မယ်။ဒါပေမဲ့တချို့ကိုယ်စားလှယ်တွေကြတော့လေမီဒီယာတွေအင်တာဗျူးတော့ပို့ပြီးခံကျင်တယ်။ဘာဖြစ်လို့လဲဆိုတော့ကောင်းကျိုးပို့ရလို့ပေါ့နော်။ဘာဖြစ်လို့လဲဆိုတဲ့အခါကျတော့ကို Facebook တွေ Social Media တွေ Online Media တွေရှိကြပြီးမယ်ဒီဟာတွေကဟိုကိုယ်တိုင်ပြောတာဖြစ်တဲ့အတွက်ကြောင့်မလို့ ကျွန်တော်တို့ကဒီမီဒီယာကကျတော့ third party အနေနဲ့ကျွန်တော်တို့ကဘေးကနေမှပြောပြတာဖြစ်တဲ့ခါကျတော့မီဒီယာကပြောတဲ့ဟာကိုပို့ပြီးတော့မှပြည်သူလူထုအတွက်ပိုယုံကြည်ရတယ်ပေါ့ယုံကြည်ရတဲ့ခါကျတော့မီဒီယာတွေပြောတဲ့ဟာကိုပို့ပြီးတော့မှလက်ခံလို့ဟိုပို့ပြီးတော့မှသဘောကျကြတယ်ပေါ့ဆိုတဲ့ခါကျတော့အဲ့လိုမျိုးလေးတွေရောရှိတယ်တယောက်နဲ့တယောက်မတူတာလေးတွေရှိတယ်အဲ့ဒီသဘောသဘာဝကိုဒါတချို့ကျတော့လည်းနားမလည်တာရှိတာပေါ့ဘာလို့လဲဆိုတော့ခုနကဆွေးနွေးတဲ့အချိန်မှာလည်းပါတယ်ပေါ့ကျွန်တော်လည်းနားထောင်နေရတယ်ဘာလဲဆိုတဲ့ခါကျတော့ဟိုကိုယ့်ရဲ့အကြောင်းကိုဟိုကိုကအရန်ကောင်းတာတွေလုတ်ပြတဲ့အချိန်မှာကျတော့ဘယ်သူမှသတင်းမတင်ဘူးပေါ့အဲ balance မရှိဘူးပေါ့ဟိုမကောင်းတာလေးတစ်ခုပါသွားတဲ့အချိန်မှာကျတော့အကုန်လုံးကတင်ခံလိုက်ရတယ်ဆိုတဲ့ခါကျလို့ရှင်သူကနည်းနည်းစိတ်နာသွားတာမျိုးလေးတွေရှိနိုင်တယ်အဲ့ဒီမှာနားလည်မှုတွေကလွဲပြီးတဲ့ခါကျတော့နောက်ပိုင်းမှာကျွန်တော်တို့ကဒီ professional ဖြစ်မှုကလည်းပဲနှစ်ဖက်စလုံးမှာကျွန်တော်အားနေတာတွေ့ရတယ်ဘာလို့လဲဆိုတော့ media relation ဟိုကိုယ်စားလှယ်ဘက်မှာလည်း media relation ဘိုင်းကိုတိတ်ပြီးတော့မှဟိုမကြွကျင်တာတွေရှိတယ်တစ်ဖက်မှာလည်းပဲဒီ media လောကမှာလည်းပဲကျွန်တော်တို့အစ်စ်လူသစ်တိုင်းနေရာလည်းများတယ်များတဲ့ခါကျတော့ကျွန်တော်တို့အဲ့မှာအခက်အခဲတွေကလည်းနည်းနည်းများတယ်ပေါ့လူတို့ကိုယ်စားလှယ်တွေကလည်းလူသစ်တိုင်းနေပဲဆိုတဲ့ခါကျတော့ဒီဟာတွေကကျွန်တော်တို့ဒီခါနေတဲ့ဒီ gap ပေါ့နော်ဒီအဟောက်ကကျွန်တော်တို့ကကျင်းမြောင်းသွားဖို့နဲ့အပြန်အလှန်နားလည်ဖို့ဆိုရင်ကျွန်တော်မြင်တာကတော့ဗာလဲဆိုတော့ definite တစ်ဖက်ရန်သူမဟုတ်ဘူးဆိုတာအရင်ဆုံးသိဖို့လိုတယ် friendly attitude ပေါ့ကျွန်တော်ပြောမယ်ဆိုရင်တော့တယောက်နဲ့တယောက်ခင်မင်ရမယ်ဆိုတဲ့ definite တစ်ဖက်ဟိုအပြုသဘောနဲ့ကျွန်တော်တို့အလုပ်လုပ်ကြရမယ်ဆိုတဲ့စိတ်ဓာတ်ကတော့ကျွန်တော်တို့နှစ်ဖက်စလုံးမနားလည်မှုအခြေခံတည်ဆောက်ဖို့လိုတယ်လို့မြင်တယ်အဲ့ဒီအခြေခံမတည်ဆောက်နိုင်မင်းနဲ့ကျွန်တော်မရ definite တစ်ဖက်ဟိုတိုက်ခိုက်လိုက်မှာပဲဒုက္ခပေးမှာပဲလို့မြင်လို့ရှိရင်ကျွန်တော်တို့ဒီကဏ္ဍကမတိုးတက်တော့ဘူးအခုဆိုရင်ပူဆိုးတာပါလဲဆိုတော့ဒီကျွန်တော်တို့မီဒီယာတွေရဲ့အခန့်ကဏ္ဍကပို့ပြီးတော့ကျင်းကျောင်းလာတာတွေ့ရတယ်တစ်ဖက်မှာနိုင်ငံရေးကြောင်းမလို့ကြည့်ပဲမဟုတ်ဘူးတစ်ဖက်ဒီ online media အရန် social media တွေအရန်ပွင့်လင်းလာတဲ့အချိန်မှာမီဒီယာတွေရဲ့လုတ်ခွင့်တာကင်ခွင့်ကကျွန်တော်နည်းနည်းပို့ကျင်းလာတာပေါ့ကျင်းလာတဲ့အခါမှာသူတို့ကပူကျူးစားရတယ်အားထုတ်ရတာတွေရှိတယ်ကျွန်တော်တို့ကတော့ဒါကိုသဘောပေါက်တယ်ဆိုတဲ့အခါကျတော့ဒါကိုကျွန်တော်တို့ကဟိုကုသလေဒီဈာမကုသလေဒီနဲ့ကျွန်တော်တို့မီဒီယာနဲ့ဈာမဆိုလို့ရှိရင်ဘာလို့ရမလဲဆိုလို့ရှိရင်ကျွန်တော်တို့ကနှစ်ဖက်အပြန်အလှန်လေးစားမှုတစ်ခုတော့ကျွန်တော်တို့တိဆောက်ရမယ်လို့ကျွန်တော်မြင်တယ်မီဒီယာတွေကကျွန်တော်သတင်းမတင်လို့မရဘူးပြည်သူလူထုသိအောင်ကတော့တင်ကိုတင်နေရမှာပဲဟိုသတင်းရယူခွင့်လည်းရှိကိုရှိနေရမှာဟိုအချင်းနဲ့တပြင်းညီလည်းကျွန်တော်ရှိနေရမှာပေါ့အဲ့တော့ကုသလေဒီဘက်ကလည်းပဲဒါကိုအပြန်အလှန်သဘောပေါက်ရမယ်လို့ကျွန်တော်တို့မြင်တယ်ပေါ့လေ
ဟုတ်ကဲ့ကျေးဇူးပါဆိုတော့ကိုတရားသွေးရဲ့သဘောထားရောခင်ဗျာကျွန်တော်ခုလိုတစ်ဖက်နဲ့အပုတ်တစ်ကလေးတွေဖြစ်နေရတဲ့ကိစ္စတွေကဟိုတစ်ဖက်မှာအလောက်တဘာဝကိုတဘောမပေါက်တာကြောင့်လားဒါမှမဟုတ်ကိုလုတ်တဲ့အလုကမှာပိုအရေးကြီးရဲ့ဆိုတော့အမြင်မျိုးတွေကြောင့်ကွာဟနေရလားဘာကြောင့်လဲ
အရင်ကတော့အခြေခံကြတော့ဆက်ဆက်ပြောရရင်တော့ကျွန်တော်တက်မဲ့သားပြည်စီကပွင့်လင်းပြောရရင်မီဒီယာနာမမေးလေးတိုက်နေတယ်ဆိုအဲ့သဘောသားရှိတယ်ဒီတော့တက်နိုင်ရင်ဆောင်ကျင်တယ်တက်နိုင်ရင်မပြောကျင်ဘူးကြဒါပေမဲ့တစ်ခါတလေကြောက်တဲ့ပြည်ပလိုအပ်တဲ့အရာမီဒီယာကိုကြိုးကျင်တဲ့ကိစ္စမျိုးတွေပေါ်လာတဲ့ခါကျပြန်တော့မှတို့ကကမန်းစားတဲ့ကျွန်တော်တို့မီဒီယာကိုချိတ်ဆက်ပြီးပြောတဲ့ဟာမျိုးလည်းရှိတယ်ဆိုတော့သူတို့ဘက်မှာလည်းလူအဓိကသူတို့ဘက်ကလူအပ်ချက်ရှိတယ်ဗျ။ဒါဖြစ်လို့လဲဆိုတော့ဟိုသူတို့ဘက်ကဒီ media friendly ဟလာဖြစ်နေတဲ့ဟိုပါပေါ့နော်အမြင်မျိုးနဲ့ချင်းချမှုမျိုးသူတို့ဘက်ကစတင်လို့လို့လေဆိုတဲ့အခါကျတော့ဟိုအဓိကတော့ဒါသူတို့ကပြောမဆိုမရှိသွားရင်သူတို့ကျတော့ဝန်ထမ်းအဖွဲ့ကြီးကနေလာတာဖြစ်တဲ့ကြောင့်မလို့စိတ်နဲ့စိတ်ကြဲကျွန်တော်တို့ PR တွေလည်းသူတို့စိတ်ကြည့်ကိုရင်းတာဖြစ်မှာပေါ့နော်။ဆိုတဲ့အခါကျတော့နောက်တစ်ခုကနိုင်ငံရေးနဲ့ပတ်သက်ပြီးတော့လည်းဟလာပြောရဆိုရတဲ့အခါမှာဘာသာပြန်သွားမှာလေစိတ်ကြည့်ဆိုရင်တော့မသိဘူးဆိုတော့လည်းဒါကအခုတက်တော့ကိုယ်စလေဆိုတော့ကျွန်တော်တို့ဒီတာဝန်ယူတဲ့အချိန်မှာဒီအကောင်ဝင်ရဲ့သဘောတဘာဝကကျွန်တော်တို့မီဒီယာနဲ့ပြောရမယ်ပြောစရာရှိပြောရမယ်ဟလာပြောမှရှိသူမှရှိသွားတယ်အဲ့ဒီကြောင်ခံရမှာပဲမတတ်နိုင်ဘူးဒါတော့ကျွန်တော်တို့
တာဝန်ယူရမှာပေါ့နော်ကျွန်တ
ော်ဒီလောက်ရဲ့အဓိကလိုအပ်ချက်ဖြစ်တဲ့မီဒီယာနဲ့တွေ့တဲ့ကိစ္စကိုရေတည်းနည်းပြေဖို့လိုတယ်ကိုယ့်ဘက်ကလည်းအမှားယွင်းမရှိအောင်ပြင်ဆင်လာပြီးတော့ကျွန်တော်တို့ဒီဟိုမီဒီယာတွေနဲ့ friendly ဖြစ်အောင်ကျွန်တော်တို့ချင်းပြတ်ပြီးဟလာဟိုတက်တွေနိုင်ငံရှာပြီးတော့ကျွန်တော်တို့ပြေဆိုဆောင်ရွက်တာကျွန်တော်တို့ engagement ပေါ့နော်ကျွန်တော်တို့ ठी တွေ့တာဟိုခြေဆောက်ကျွန်တော်တို့ဒီကိုယ်စားလှယ်တွေနဲ့ဒီကြားရဲ့ကြားမှာဒီကောင်းပေါ့နဲ့ဆက်ဆံရေးတွေထူထောင်မှုဟလာနိုင်ငံရေးကျွန်တော်တို့ဒီအဓိကသက်တော်ကြီးကကျွန်တော်တို့ဒီလိုဒီဖြည့်ရဲ့ကျွန်တော်တို့တကယ်ဘာမှမမပြရမယ်ကျွန်တော်မန္တန်ကြီးအဲ့ဒီမန္တန်ကြီးကတာတာရရာနဲ့ကျွန်တော်တို့ဒီပေါ့နော်လူကြီးရဲ့ရှေ့ကိုမိသားစုတစ်ဆင့်ဟလာသူစားကြနိုင်တယ်ဆိုလို့ရှိလို့ကျွန်တော်တန်းပြရဲ့ဒီလိုစကားဝါပြောမှုတယ်ဆိုတော့အဲ့ဒါကိုတပ်ပေါ်တော့ပြည်သူတွေချပူရမယ်ဆိုတော့မီဒီယာတွေဘက်ကလည်းလိုအပ်တဲ့ဟလာပြပြင်အားနဲ့စိတ်ကြတယ်သူတို့မီဒီယာဆိုရင်တောက်တရာညွှန်တရာဟလာဆိုရင်ကစိတ်ပူစာမတွေ့ရဲစရာမျိုးဘယ်ဟာကဖြစ်နေလဲဆိုတော့ကျွန်တော်တို့ဘက်ကလည်းချပြီးခုခုကိုလည်းပြပြင်ပြင်ဆင်ရမှာပေါ့နော
်ဒါ
ကကျွန်တော်တို့အသက်ဖက်လုံးမှာလူတွေရဲ့အဲပြင်ဆင်ရမယ့်တက်ကြပါလေကြ
โอเคကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုစာပေးပို့ပြီးတော့ဆွေးနွေးထားတဲ့နောက်ဆုံးပုဂ္ဂိုလ်တူလည်းရှိနေပါတယ်အမေရိကန်ပြည်ထောင်စုကမောင်တသနာရဲ့စာပါကိုရန်နိုင်ဖတ်ပြပေးပါဦးခင်ဗ
ျလွတ်တော်ရဲကကိုစလဲ85ရာခိုင်နှုန်းဟာပြည်သူတွေကတိုက်ရိုက်ရွေးချယ်တင်းမြောက်ထားတဲ့ကိုစလဲတွေဖြစ်တာကြောင့်ပြည်သူကိုတာဝန်ယူမှုတာဝန်ခံမှုအပြည့်ရှိကြပါတယ် လွတ်တော်ရေးထဲမှာဒီကိုယ်စားလှယ်တွေဟာပြည်သူတွေရသင့်ရထိုက်တဲ့အခွင့်အရေးတွေပေးထားတဲ့ဂရီအတိုင်းတကယ်ကြိုးပမ်းဆောင်ရွက်နေတာတွေဟုတ်မဟုတ်ကျွန်တော်တို့ပြည်သူတွေကသတင်းသမားတွေစီကနေတဆင့်ကြားသိနေရတဲ့အတွက်ကိုယ်စားလှယ်တွေရဲ့အရေးချင်းကိုမှန်းဆလို့ရနိုင်ပါတယ်။ဒါပြင်ကိုယ်စားလှယ်တွေကိုလည်းထိန်းချောင်းလို့ရနိုင်တယ်လို့ကိုယ်စားလှယ်တော်ကြီးတွေရဲ့သင်ပြန်လက္ခဏာတွေကိုပါတိုက်ရိုက်မြင်တွေ့ခွင့်ရကြတဲ့အတွက်လွတ်တော်နဲ့ပြည်သူတွေအတွက်များစွာအကျိုးရှိတယ်လို့ယူဆမိပါတယ်။သတင်းသမားတွေရဲ့အမေးတွေကိုပြန်ဖြေတာမဖြေတာကိုယ်စားလှယ်တော်ရဲ့ပုဂ္ဂလိကကိစ္စလို့ယူဆမိပါတယ်။ဒီလိုဒီမိုကရေစီလမ်းကြောင်းတက်မှတ်ဖို့အတွက်ရောပြည်သူတွေအတွက်ပါအလွန်အကျိုးရှိတဲ့လွတ်တော်သတင်းရယူခွင့်ကိုကန့်သတ်ဖို့25ရာခိုင်နှုန်းတွေကတောင်းဆိုတာဟာလုံးဝမဖြစ်သင့်ဘူးလို့ယူဆမိပါတယ်။အကြောင်းကတော့ဒီစစ်တပ်ကိုယ်စားလှယ်25ရာခိုင်နှုန်းကိုပြည်သူတွေကတိုက်ရိုက်ရွေးချယ်တင်းမြှောက်ထားတာမဟုတ်သလိုပြည်သူကိုလည်းတောင်းဝန်ခံထားကြတဲ့သူတွေမဟုတ်ပါဘူး။ဒီကိုယ်စားလှယ်တွေဟာစစ်ကောင်းဆောင်တွေရဲ့အခွင့်အရေးနဲ့အကျိုးစီးပွားတွေကိုကာကွယ်ရေးအတွက်တစ်ဖက်သက်ရေးဆွဲထားတဲ့2008အခြေခံဥပဒေကိုအခိုင်အမာကာကွယ်နိုင်ရေးအတွက်ကာကြုတ်ကတိုက်ရိုက်ခံထားသူတွေသာဖြစ်ကြပါတယ်။စစ်ကောင်းဆောင်တွေရဲ့အခွင့်အရေးနဲ့အကျိုးစီးပွားကိုထိခိုက်နိုင်မဲ့အဆိုမှန်သမျှဗျိုင်းတူမတ်တပ်ရပ်ပြီးကန့်ကွက်ဖို့ပဲဖြစ်ပါတယ်။ဒီလိုလွတ်တော်ထဲမှာဘောင်ချင်းချင်းလေးနဲ့ရေးထားတဲ့စာအုပ်စင်းကြီးကိုခေါင်းပေါ်ရွက်ပြီးဒေါသရကြီးဗျိုင်းတူမတ်တပ်ရပ်ကန့်ကွက်နေတဲ့ပုံရိပ်တွေကိုပြည်သူတွေမသိစေချင်လို့လွတ်တော်တဲ့သတင်းယူခွင့်ကန့်သတ်ဖို့တောင်းဆိုတာဟာလုံးဝမဖြစ်သင့်ဘူးလို့ယူဆမိပါတယ
်။ဟုတ်ကဲ့ဒါတော့အမေရိကန်ပြောင်းစုကမောင်တသနာရေးပေးစာပါ။ဆိုတော့ကျွန်တော်အစီအစဉ်ပြီးဆုံးမှုအချိန်တစ်မိနစ်လောက်တော့ကျန်ပါသေးတယ်။ဆိုတော့နောက်ဆုံးအနေနဲ့ကိုမျိုးစောအောင်အနေနဲ့ပေါ့လေမီဒီယာတွေနဲ့ဆက်ဆံရေးကောင်းဖို့အရေးအကြီးဆုံးလုပ်စီချင်တာဘာများရှိရလို့ပြောနိုင်မလဲခင်ဗျ။အ
ဓိကကတော့ဗျာကျွန်တော်တို့ကကျွန်တော်အနေနဲ့ဗာမြင်လဲဆိုတော့မီဒီယာနဲ့လွတ်တော်ကိုယ်စားလှယ်နဲ့ဆက်ဆံရေးကောင်းဖို့ရောမီဒီယာကဏ္ဍဟိုကိုယ့်အလုပ်ကိုပို့ပြီးတော့မှအချင်းပြေပြေလုပ်နိုင်ဖို့ရောကိုယ်စားလှယ်တွေရဲ့ဒီကျွန်တော်တို့တင်ပြချက်တွေကိုကျွန်တော်တို့ပြည်သူလူထုစီရောက်အောင် message တွေပို့နိုင်ဖို့ရောဒါအပြန်အလှန်အကျိုးစီးပွားရှိနေတဲ့အပေါ်မှာပို့ကောင်းဖို့ဆိုလို့ရှိရင်တော့ဒီလွတ်တော်မှာရှိနေတဲ့အခက်အခဲတွေသတင်းယူတဲ့နေရာမှာရှိနေတဲ့အခက်အခဲတွေအင်တာဗျူးတဲ့နေရာမှာရှိနေတဲ့အခက်အခဲတွေကိုဒါလွတ်တော်ဥက္ကဋ္ဌတွေနိုင်ငံကကြီးတွေနဲ့ကျွန်တော်တို့ကတော့မီဒီယာအဖွဲ့တွေနဲ့ဒါအစည်းအဝေးဒါလုပ်ပြီးတော့မှဒါလွတ်တော်ခွင့်ရေးကော်မတီတွေနဲ့ကျွန်တော်တို့ဒါသက်ဆိုင်ရာကော်မတီဥက္ကဋ္ဌတွေပေါ့လေနော်ပါပြီးတော့မှမီဒီယာတွေကလည်းသက်ဆိုင်တဲ့သူတွေပါပြီးတော့မှကျွန်တော်တို့ဒါဆွေးနွေးဖြေရှာဖို့လိုတယ်လို့ကျွန်တော်တို့မြင်ပါတယ်ဗျ
။ဟုတ်ကဲ့ပါဝင်ဆွေးနွေးပေးတယ
်မြင်ပါတယ်။အရင်တော့လည်းလုတ်ခဲ့ဘူးတာရှိတယ်
။ဟုတ်ကဲ့ကိုမျိုးစောကြီးကျွန်တော်တို့အချိန်တလောက်ပဲရတဲ့အတွက်ဒီမြန်မာပဲ
ဆု
ံးသတ်ပြရစေ။ပါဝင်ဆွေးနွေးပေးတဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးမျိုးစောတင်ဆက်ဆရာဦးတီယာသွေးနဲ့ပါဝင်ဆွေးနွေးသူတွေတော်တော်ရှင်နေအားလုံးကိုအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ။
စနေညဒဲလီလိုက်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။စနေညအတွက်အစီအစဉ်တွေအဆုံးမသတ်ခင်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုကိုအောင်အောင်ကတလှည့်ကြီးညာပေးပါအောင်ရှင
်။ကုလသမဂ္ဂဒွေးမှုချုပ်ဟောင်းကော်ဖီအာနန်ဒီကနေ့စနေနေ့မနေ့စောပိုင်းမှာဆွစ်ဇာလန်နိုင်ငံဘန်မြူကဆေးရုံမှာကွယ်လွန်သွားခဲ့ပါတယ်။သူကွယ်လွန်ချိန်မှာဇနီးနဲ့ဒီသားသမီး၃အနားမှာရှိနေခဲ့ပါတယ်ကွယ်လွန်ချိန်မှာအသက်80အရွယ်ရှိပြီဖြစ်တဲ့ကိုဖီအာနန်ဟာ1938ခုနှစ်မှာဂါနာနိုင်ငံမှာမွေးဖွားခဲ့ပြီး1998ခုနှစ်ဇန်နဝါရီလကနေ2006ခုနှစ်အထိဒီကုလသမဂ္ဂရဲ့ခုနှစ်ယောက်မြောက်တည်မှုအဖြစ်တာဝန်ထမ်းဆောင်ခဲ့သူပါသူဟာ2000ခုနှစ်ငင်းငင်းနိုဘယ်ဆုရှင်လည်းဖြစ်ပါတယ်သူကွယ်လွန်တဲ့အတွက်ဒီမစ္စကိုဖီအာနန်ဟာကဘာကြီးတာယာလှပဖို့ဆွမ်းဆောင်သူဖြစ်တာကြောင့်ဒီကဘာသူကဘာသားတွေနဲ့အတူထပ်တူဝမ်းနဲ့ကြေကွက်မိပါတယ်လို့ကုလတွင်မှုချုပ်အန်တိုနီယိုဂူတာရက်စ်ကလည်းတွစ်တာမှာရေးသားပါတယ်နယူးယောက်မှာရှိတဲ့ကုလသမဂ္ဂဌာနချုပ်မှာလည်းဝမ်းနဲ့ကြောင့်အထိတ်အမတ်အနေနဲ့အလံကိုတိုင်တဝဲလွှင့်ထူထားပါတယ်ပါကစ္စတန်နိုင်ငံမှာဒီနာမည်ကျော်ခရစ်ကတ်အားကစားသမားအမရန်ခန်ဟာဒီကနေ့မှာပါကစ္စတန်ဝန်ကြီးချုပ်ဖြစ်ကျန်းသက်စာချိန်ဆိုပါတယ်ပါကစ္စတန်နိုင်ငံအပေါ်သစ္စာစောင့်တည်မှာဖြစ်ကြောင်းသူ့အနေနဲ့တာဝန်တွေကိုယူသားစွာထိုင်ရင်တာမှာဖြစ်တယ်လို့ဖြစ်တယ်လို့ဒီပါကစ္စတန်အချုပ်အခြာညီညွတ်ရေးနဲ့ဖွံ့ဖြိုးတိုးတက်ရေးကိုရှေ့ရှုဆောင်ရွက်မှာဖြစ်ကြောင်းအစ္စလာမဘက်မှကျင်းပတဲ့ကျန်းသက်စာချိန်ဆိုတဲ့အခမ်းအနားတွင်ဝန်ကြီးချုပ်ခန်ကကတိပေးသွားပါတယ်ပါကစ္စတန်လွှတ်တော်ကနေတောက်ကြနေမှာခန်ကိုဝန်ကြီးချုပ်အဖြစ်တင်မြှောက်လိုက်တာပါခင်ဗျာ
သတင်းချင်းချုပ်ကိုကိုအောင်ကကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။စနေညအတွက်အစီအစဉ်ထုတ်လွှင့်ရမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ Patrick DR ဖြစ်ပါတယ်ရှင်။ကျွန်မကစုမော်မှာဒီညအစီအစဉ်တွေကိုတာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။မနက်ပြန်မနက်ခင်းထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လှိုင်းဒိုမီတာ24.50-51နဲ့လှိုင်းလက်မီတာ190တို့ကနေထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ပါတယ်ရှင်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။ကောင်းသောမင်္ဂလာညချမ်းဖြစ်ကြပါစေရှင်။
This program has come to you from the Voice of America, Washington.